သတရားလုံးတရားများလာကြကြရပါဖြစ်ပါတယ်ဒီနေ့1366ခုနှစ်တရင်ကျော်လာပြင်းကျော်ဆယ်ရက်နေ့ဒါချင်းလေးမြို့မောဘဝိပဿနာဘောကွယ်မှ348ရက်တရားဌာနဖြစ်တဲ့ရေးတာမှာရောရှိမှာကျင်းပပြုလုပ်အပ်သောမောဂဝိပဿနာဆယ်ရက်တရားစခန်းပွဲကြီးပါခနေ့တရားဝင်ရောက်အထောက်ကြရတဲ့သံဃာတော်များသီလရှင်များယောဂီတော်စင်ပုဂ္ဂိုလ်ပေါင်းတို့အားမပင်မပန်ချမ်းသာသာဖြင့်တရားဓမ္မရှုမှတ်သုံးသပ်နိုင်ဖို့ရန်စေရနာသုံးသပ်ဖြတ်သန်စွာဖြင့်အာယုသလေးစွာညနေအေးအဖျော်ရည်များစက္ကပြုတတ်ကြတဲ့လူရှင်ပုဂ္ဂိုလ်များပါဒါချင်းလေးမြတ်ဝါကောင်းရဥကျော်စွေတော်များသည်မိသားစုကသာမောင်ဆန်ထွန်းကျော်ရဲ့15နှစ်ပြည့်မွေးနေ့အထိမ်းမှအပြင်လူတန်းတဲ့အလူဒါနဖြစ်ပါလေ။အရာကြောင့်ယခုတော့အာယုဇောနေဇောအေးအလူဒါနများဆက်ကလူတန်းကြတဲ့အလူရှင်ပုဂ္ဂိုလ်များနဲ့တကဝအလုံးသောတရားနာပရိသတ်အပေါင်းတော်ကောင်းများယောဂီတော်သင်ပုဂ္ဂိုလ်ပေါင်းတော်ဘုန်းကြီးများအနည်းနဲ့သစ္စာတရားအလုံးပိတရားများဆက်လက်ပြီးတော့ကျေးဇူးပြုပေးမှာဖြစ်ပါလေ။ဒီတော့မြတ်စွာဘုရားသခင်ဘုရားမြတ်ကြီးနဲ့တော့ခါကာလတုန်းကဘုရားရှင်ဘုရားမြတ်ကြီးတာဝတိပြည်မုံစေတဝန်ကျောင်းတော်၌တွင်သုံးတော်မူနေတဲ့အချိန်ကမှတာဝတိမြို့တော်တွင်ကတရားသားရောက်နိုင်ကြတဲ့တရားနာပရိသတ်အပေါင်းတော်ကောင်းတို့တွေသည်နာဂတရားနာညာကခန္ဓာဆိုင်တဲ့သောတပတ္တိမဉ္ဇဏသကရာဂามိမဉ္ဇဏအနာဂามိမဉ္ဇဏအရဟတမဉ္ဇဏများအသိအသိရရှိသွားကြသလိုယနေ့လည်းပဲအလုံးသောတရားနာပရိသတ်အပေါင်းတော်ကောင်းတို့တွင်သည်နာဂတရားနာညာကခန္ဓာဆိုင်၌သောတာပတ္တိမဉ္ဇဏ်များရနိုင်ကြပါစေ။သရဂါမိမဉ္ဇဏ်များရနိုင်ကြပါစေ။အနာဂါမိမဉ္ဇဏ်များရနိုင်ကြပါစေ။ရဟတမဉ္ဇဏ်များရနိုင်ကြပါစေလို့သုတောင်းဘာဝနာသုတောင်းမေတ္တာဘာဝနာပို့တာရင်းနဲ့ခေါင်းကြီးများရမသာပင်အစီအစဉ်ကိုစတင်မှာဖြစ်ပါတယ်။ဒီတော့အာလုံသောယောဂီအပေါင်းတော်ကောင်းတို့မြတ်စွာဘုရားသခင်ဘုရားမြတ်ကြီးကတန်ခိတ်တိနပစ္စုပါဒလက္ခဏာဒုက္ခလို့ဟောကြားတော်မူခဲ့တယ်။မြန်မာလိုပြန်လိုက်မယ်ဆိုရင်လောကကြီးဟာအာလုံချုံပြီးတော့ကြီးလိုက်ရင်တခြားတရားတွေလားဒုက္ခတရားတွေလားဒုက္ခတရားတွေပါပဲ။တန်ခိတ်တိနအခြင်းအပြင်ပင်စုပါဒလက္ခဏာခန္ဓာ၅ပါးရှိနေတဲ့နေရာတိုင်းဟာဒုက္ခတဲ့ဒုက္ခသစ္စာတရားတွေပါပဲတဲ့နော်အဲဒီတော့ဒုက္ခသစ္စာတရားဆိုတာဟာတခြားကိုပြောတာလားခန္ဓာ၅ပါးကိုပြောတာလားခန္ဓာ၅ပါးသည်ဒုက္ခသစ္စာတရားဘာဖြစ်လို့ခန္ဓာ၅ပါးကိုဒုက္ခသစ္စာတရားလို့ပြောရတာလဲဆိုတော့ဒုက္ခတွေကတော့မျိုးမျိုးရှိတာပေါ့လေဇာတိပိဒုက္ခသရပိဒုက္ခဗျာတိပိဒုက္ခမရဏပိဒုက္ခအပိယိဟိသံယောဂောဒုက္ခပိယိဟိဝိပယောဂောဒုက္ခယံပိသာဏနပတိတံပိဒုက္ခဒုက္ခတွေကမျိုးမျိုးရှိတာပေါ့ဘူဒုက္ခယေနာဒုက္ခယေသိဒုက္ခယေဝေဒုက္ခမွေဒုက္ခတောကပရိဒေဝသာတဲ့ဒုက္ခမျိုးမျိုးမရှိဘူးလားရှိအမျိုးမျိုးရှိကြတာပဲအဲ့ဒီဒုက္ခမျိုးမျိုးကိုလည်းဘုန်းကြီးတို့ဓမ္မတွေကခန္ဓာရထားတဲ့ပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းဒီဒုက္ခတွေနဲ့လည်းမတွေ့နေရဘူးလားတွေ့နေရလားဒုက္ခတွေနဲ့တွေ့နေရတာပါပဲနော်မြတ်စွာဘုရားလည်းကဲကရမကြီးဟောကြားတော်မူတဲ့ပရိသတ်သမုပ္ပါဒ်ရှင်းလိုက်တော့ပရိမန္တဘတ်တိအခွက်ကိုရှင်းလိုက်ပါခန္ဓာဘယ်နှပါးတွေ့တော့ခန္ဓာ၅ပါးဒီရတဲ့ကြောင့်ပဲဆိုလို့ရှိရင်တော့ဝိညာဏယုတ်သလာယရဏခတဝေဒနာတရား၅မျိုးတွေ့ပါတယ်။အဲဒီတရား၅မျိုးကိုဗိဓမာနီနဲ့ပြောင်းပြီးတော့နာမည်တပ်ပြပေးစမ်းပါဆိုလို့ရှိရင်ဝိညာဏကဝိညာဏရဲ့ခန္ဓာနာမ်ကစတတိတရားဖြစ်တဲ့အတွက်ဝေဒနာခန္ဓာသိညာခန္ဓာသင်္ခါရခန္ဓာဟုတ်တယ်မလား။နောက်တစ်ခါယောဂတော်ကခန္ဓာတယ်တော့ရူပယခန္ဓာအဲ့ဒီယုတ်တရားထဲမှာသလာယရဏဆိုတဲ့ယုတ်တွေပါပါတယ်။အဲ့ဒီသလာယရဏဆိုတဲ့ယုတ်တွေကဟောဒီသလာယရဏထဲမှာယောက၅ပါးစိတ်က၁ပါး။အ အရိယောင်ငါးပါးဘယ်လိုတွေလဲလို့ဆိုတော့မျက်စိအကြည့်နားအကြည့်နှာခေါင်းအကြည့်လျှာအကြည့်ကိုယ်အကြည့်ဟုတ်ပြီနော်ကျန်တာကဘာတော့စိတ်အဲဒီတော့ရှင်ပိုင်းငါးမျိုးကယုတ်တရားတွေဟောဒီယုတ်ထက်ကနေပြီးတော့ဖွဲ့ထွက်လာတဲ့တရားတွေစိတ်ဆိုတာကတော့နံတရားအဲဒီစိတ်ဆိုတဲ့နံတရားဒီဘာခန္ဓာလဲလို့ပြီးတော့ဝိညာဉ်နဲ့ခန္ဓာဟောဒီကျန်တဲ့ငါးပါးကဘာခန္ဓာလဲလို့ပြီးတော့ရုပ်ပဲခန္ဓာဒီလိုမလားကဲတော့အဲ့ဒီကနေပြီးတော့သတ္တယရဏဖြစ်เสียတခြားလားဖတ်တာတရားလားအဲ့ဒီဖတ်တာတရားဒီဘယ်သူနဲ့အတူတူဖြစ်တယ်လဲဆိုတော့ဟောဒီဝိညာဉ်နဲ့အတူတူဖြစ်ပါတယ်နော်ဒီစိတ်ကလေးပေါ်လဲဖတ်တာပါတာပဲဈာစိတ်ကလေးပေါ်လဲဖတ်တာပါတာပဲလောစိတ်စားတဲ့ဉာဏ်ကောင်းစိတ်ပါစိတ်ပဲပေါ်ပေါ်ဖတ်တာပါတာပဲအဲ့ဒီဖတ်တာတရားဒီတတရားစတိတိထဲမှာပါတယ်ဒါကြောင့်မလို့ခန္ဓာနည်းနဲ့ဖွဲ့ကြည့်လိုက်တော့ဝိညာဉ်သင်္ခါရခန္ဓာနော်ဘာခန္ဓာလဲတော့နောက်ခန္ဓာပြည့်စရာဝေဒနာတဲ့ဝေဒနာသနာကတော့ဝေဒနာခန္ဓာအာလောပေါင်းလိုက်တော့ဝိညာဏယုတ်သတ္တယရဏဖတ်တာဝေဒနာဆိုတဲ့တရား၅မျိုးကိုအဘိဓမ္မာနည်းနဲ့နာမည်တပ်ပြသမ်းပါဆိုရင်ရူပခန္ဓာဝေဒနာခန္ဓာသိဉ္ဇခန္ဓာသင်္ခါရခန္ဓာဝိညာဉ်ခန္ဓာခန္ဓာဘယ်ပါပါလဲအေးအဲ့ဒီတော့ဗိဓမာနိနဲ့သောတန်နိနာမည်သာပွဲပြီမဲ့တရားကိုကြောက်ကြည့်လိုက်တာအတူတူပဲပေါ့လားအဲ့ဒီခန္ဓာ၅ပါးနေတရားမှာဖြစ်တာလားမြစ္ဆုတ်ပံမှာဖြစ်နေတာလားအေးဟောဒီမြစ္ဆုတ်ပံကာလမှာဒီခန္ဓာ၅ပါးဖြစ်နေတာပဲနော်အဲ့ဒီခန္ဓာ၅ပါးပဲအချိန်တွေမှာဖြစ်တယ်လဲဆိုရင်တော့အာယုန်နဲ့ဓာရတိုက်တဲ့အချိန်မှာဖြစ်တယ်အာယုန်နဲ့ဓာရတိုက်တဲ့အချိန်ဆိုတော့ဘယ်အချိန်လဲလို့မေးရင်တော့လွယ်လွယ်ပြောရရင်မျက်စိနဲ့ကြည့်တဲ့အချိန်မှဖြစ်တယ်။နားနဲ့နားထောင်တဲ့အချိန်မှဖြစ်တယ်။နှာခေါင်းနဲ့နားနဲ့ခုနားတဲ့အချိန်မှဖြစ်တယ်။လျှာနဲ့စားတဲ့အချိန်မှဖြစ်တယ်။ကိုယ်နဲ့တွေးကြည့်လိုက်တဲ့အချိန်မှဖြစ်တယ်။မနှောနဲ့တွေးတော်လိုက်တဲ့အချိန်မှဖြစ်တယ်။အဲ့ဒီအချိန်တွေမှဒီခန္ဓာ၅ပါးဖြစ်နေတာပေါ့နော်။အေးအဲ့ဒီလိုမြင်တိုင်းမြင်တိုင်းကြားတိုင်းကြားတိုင်းနားတိုင်းနားတိုင်းစားတိုင်းစားတိုင်းထိတိုင်းထိတိုင်းတွေ့တိုင်းတွေ့တိုင်းဒီခန္ဓာ၅ပါးတွေဖြစ်နေတဲ့အတွက်အခုအကြောင်းတိုက်ဆိုင်မှာပေါ်လာတဲ့အခုအကျိုးတရားမို့လို့အဲ့ဒီခန္ဓာကိုပစ္စုပ္ပန်ခန္ဓာလို့ဒီလိုနာမည်ပေးလိုက်ပါလေဘယ်လိုနာမည်ပေးလိုက်မလဲအတိတ်တုန်းကပေါ်ခဲ့တာလားအနာဂတ်မှာပေါ်မှာလားလောလောဆယ်ပစ္စုပ္ပန်မှာပေါ်တာလားဘယ်အချိန်မှာပေါ်တော့အကြောင်းတိုက်ဆိုင်တဲ့အချိန်မှာပေါ်တယ်ဘယ်အချိန်မှာပေါ်တော့အကြောင်းတိုင်းတည်းအချိန်မှာပစ္စုပ္ပန်ခန္ဓာပေါ်လာတဲ့ခန္ဓာသည်ပစ္စုပ္ပန်ခန္ဓာဒီလိုမလားအကြောင်းတိုင်းတည်းအချိန်မှာပေါ်လာတဲ့ခန္ဓာသည်ဘာလဲတော့အေးပစ္စုပ္ပန်ခန္ဓာအဲဒီပစ္စုပ္ပန်ခန္ဓာပေါ်ရာဌာနဘယ်နဲ့ဌာနလဲပြီးတော့အခုနပြောခဲ့တဲ့6ဌာနဟုတ်တယ်မလားမျက်စိဆိုတဲ့ဌာနကလည်းပေါ်လာတာပဲနားဆိုတဲ့ဌာနနှာခေါင်းလျှာကိုယ်စိတ်အဲဒီ6ဌာနကနေပစ္စုပ္ပန်ခန္ဓာလေးတွေမပေါ်ဘူးလားပေါ်လားเออได้จังหวะแล้วมีพี่รอยเนี่ยสันดามาปิสุบังขันธ์ปัญญาฐานะก็6ฐานะปิสุบังขันธ์ก็5บาวิญญาณรูปะขันธ์วิญญาณวิริณะขันธ์ติญญะขันธ์สังขารขันธ์วิญญาณะขันธ์ไอ้ขันธ์กระเล่นี่ห่าปิสุบังมาปอลาพี่တော့พอผิดพี่เลยผิดพี่ขึ้นมาเว้ยเป็ดซี้ขึ้นผิดတော့ไม่อยากพูดละอยากมาล่ะอะกุเป๋ปอเลยอะกุเป๋เป็ดตัวเลยအော်မနေ့တော့ကပေါ်တဲ့ခန္ဓာကအခုမှပြက်တာလားအခုပေါ်တဲ့ခန္ဓာအခုပြက်တာလားအခုပေါ်တဲ့ခန္ဓာအခုပြက်တာဒီလိုမလားအဲဒီတော့ဖြစ်တယ်ဖြစ်ပြီးရင်ပြက်တယ်ဝိသုပါဒဝအာဂာတိဩပိစံတိဝေယံတိသာဟိုးကောင်းငင်ပါလျှာသိသိမြတ်လက်တဲ့အခါကျတော့လက်ပြတာတဲ့ဒီပြန်နဲ့မပြောက်ဘူးလားပြောက်သွားလားဩပိစံတိဖြစ်လဲဖြစ်တယ်ဝေယံတိပြက်လဲပြက်တယ်ဖြစ်တာကဒီနေရာပြက်တာကနောက်တနေရာများဟောရလားဒီနေရာမှာပြတ်တော့ဒီနေရာပဲပြတ်သွားတာပဲဟုတ်တယ်မလားဖြစ်တယ်ဖြစ်တဲ့နေရာမှာပြတ်သွားတာပဲအဲဒီတော့ဘုန်းတော်တရားတော်ဗာရီရဲ့သန္တာပါရှိတယ်ဟောဒီခန္ဓာ၅ပါးကလည်းမြင်စိတ်ပေါ်တယ်မြင်စိတ်ပေါ်တာတခြားမှာပြီးပေါ်တာလားမျက်စိချင်းမှာပြီးပေါ်တာလားမျက်စိချင်းမှာပြီးပြီးတော့ပေါ်တဲ့မြင်စိတ်ဒီအဲဒီမျက်စိချင်းမှာပဲမြင်ပြီးတော့မပြတ်ဘူးလားပြတ်သွားလားနားချင်းမှာပေါ်ပြီးမြင်ပြီးတော့ပေါ်တဲ့ဈာန်စိတ်ဒီနားချင်းမှာပဲမပြတ်ဘူးလားပြတ်သွားလားအခုဖြစ်တယ်အခုပြက်တယ်အခုဖြစ်တယ်အခုပြက်တယ်ဒီလိုမလား အဲအရိရာကိုဖြစ်တယ်ကိုပြတယ်ဖြစ်တဲ့သဘောပြတဲ့သဘောနှစ်ခုပေါင်းလိုက်တဲ့အခါကျတော့ဖြစ်သဘောပြတဲ့သဘောဒီပါသစ္စာတော့ဖြစ်သဘောပြတဲ့သဘောကဒုက္ခသစ္စာပဲဒါမှမဟုတ်လားဘာဖြစ်လို့ဒုက္ခလို့ပြောရတာလဲဖြစ်ပြတ်သွားလို့ဒုက္ခဘာဖြစ်လို့ဒုက္ခလို့ပြောရတာတော့ဖြစ်ပြတ်သွားလို့ဒုက္ခဩဒီလိုဆိုတော့ဖြစ်လာတဲ့တရားလေးကတော့ဒုက္ခလည်းပါတော့သူလည်းဒုက္ခပဲဘာဖြစ်လို့တော့သူကပြတ်မလို့ပေါ်လာလားနော်ဘာလို့မလို့ပေါ်လာတာတော့ပြတ်တော့ပြတ်ပြီလားပြီးတော့မပြတ်သေးဘူးမပြတ်ပြင်မပြတ်သေးကြတော့လေသူကပြတ်မလို့ပေါ်လာတာမဟုတ်လို့သူလည်းတခြားလားဒုက္ခသစ္စာတရားပဲလားဒုက္ခသစ္စာတရားပါပဲဩပိဿုပ္ပံနော်ပိဿုပ္ပံဘဝမှာပညာအနေနဲ့တန်မှုရိအနေနဲ့ပြောလိုက်တဲ့အခါကျတော့ဟိုရဲနာရဲသေးတယ်ဒုက္ခတွေမတွေ့ရဘူးလားတွေ့ရလားဒါပေမဲ့လို့ပရမတ်အနေနဲ့ပြောကြည့်လိုက်မယ်ဆိုလို့ရှိရင်အရိခန္ဓာ၅ပါးကလေးဖြစ်လာတာဒီခြားလားဇာတိလားအရိခန္ဓာ၅ပါးကလေးပြတ်သွားတာဒီခြားလားမရဏလားအဖြစ်နဲ့အပြည့်ကြားတဲ့မှာအပြည့်ကိုရှင်းရှုပ်ပြီးတော့တည်နေတဲ့အချိန်တွေမရှိဘူးလားရှိအဲ့ဒါဒီခြားလားသရနာအားလုံးပေါင်းလိုက်တော့ဟောရိခန္ဓာ၅ပါးဖြစ်လာတာကဇာတိပြတ်တာကမရဏအပြည့်ကိုရှင်းရှုပ်ပြီးတော့တည်နေတာကသရအော်ဒီလိုသားဇာတိသနာပရဏသရသဘောတရားသုံးမျိုးဟာလည်းပဲပရမတ်အနေနဲ့ပဲပြောပြောပြဉ္ညာအနေနဲ့ပဲပြောပြောပြစ္ဆုတ်ပတ္တနာမှာမရှိဘူးလားရှိတာအဲအဲ့ဒီတော့ပရိသန်နေခြင်း၊ဟိုခြင်း၊နာခြင်း၊သိခြင်းဆိုတဲ့ပြဉ္ညာအနေနဲ့ပြောရင်လည်းပြစ္ဆုတ်ပတ္တမှာရှိနေတဲ့အတွက်အဲ့ဒါဗာသစ္စာလည်းတော့ပရမတ်အနေနဲ့ပြောပြတာလည်းဖြစ်တယ်ဖြစ်ပြီးတော့ပြတ်တယ်ဖြစ်လာတဲ့သဘောတရားမှန်သမျှပြတ်တယ်မပြတ်ခင်တည်တယ်ဖြစ်ခြင်းတည်ခြင်းပြတ်ခြင်းအခိုက်အတန့်ဘယ်လိုမျိုးတော့အဲ့ဒီအခိုက်အတန့်သုံးမျိုးနဲ့များများဖြစ်ပြတ်နေလို့လည်းပဲဟောဒီမှာပါတိစာတော့ဒါကြောင့်မြတ်စွာဘုရားတက္ကေကရမြတ်ကြီးကဘယ်ဘုံဘယ်ဘဝဘယ်ဌာနရောက်ရောက်ခန္ဓာငါးပါးရထားရင်ပါတိစာလို့ပြောတာတော့ဒုက္ခတိစာလို့ပြောထားတာဖြစ်တဲ့အတွက်ခန္ဓာငါးပါးနဲ့ခန္ဓာနဲ့ပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းဒုက္ခသစ္စာရှောင်လို့ရပါမလားမရပါဘူးအဲဒီတော့ဘုရားတရားဓမ္မတွေကခဏိပြောကြပါပေါ့ဩတို့နေရတဲ့ဘဝနေရတဲ့ကာလတဲဒုက္ခများတာပဲလို့ဒီလိုမပြောဘူးလားပြောပါလားဒုက္ခမများတဲ့ကာလများရှိသေးလားရှိပါဘူးဒုက္ခမများတဲ့နေရာများရှိသေးလားရှိပါဘူးဒုက္ခမများတဲ့ဘုံများရှိသေးလားရှိပါဘူးလူဘုံလူဘဝနေရတာဒုက္ခတွေများလာတဲ့တို့နတ်ပြည်သွားမယ်လို့စိတ်မကူနဲ့နတ်ပြည်ကြတော့လည်းခန္ဓာဘယ်နှပါလဲပါတိစ္ဆာတော့ဘုရားရှင်ရဲ့သင်ခြင်းပြည့်လို့ရလားဖြစ်သောပြန်သောမှလို့ရလားအဲ့ဒါကြောင့်ပါတိစ္ဆာတော့ဟောနတ်ပြည်နေရတာလည်းဒုက္ခများတာပဲမြမပြည်သွားနေမယ်လို့ဒီလိုလဲစိတ်မကူနဲ့မြမပြည်မှာလည်းခန္ဓာဘယ်နှပါတော့ဘုရားရှင်သင်ခြင်းပြည့်လို့ရလားဖြစ်ခြင်းပြည့်ခြင်းပြည့်လို့ရလားဒါတော့လည်းပါတိစ္ဆာတော့ဒုက္ခတိစ္ဆာတွေရှိပဲဒီလိုမလားအဲ့ဒါဒုက္ခသစ္စာတွေကြီးပဲလို့ဆိုဘယ်ဘဝဘယ်ဌာနဘယ်နေရာပဲရောက်ရောက်ဘယ်အချိန်မှာပဲဖြစ်ဖြစ်ဘာသစ္စာတွေနေရရတာတော့ဒုက္ခသစ္စာတွေနေရရတာအဲ့ဒီဒုက္ခသစ္စာဆိုတာဟောဒီမှာကြည့်လိုက်တဲ့အခါကျတော့အကြောင်းတရားလားအကျိုးတရားလားဒီဘက်မှာကြည့်လိုက်တဲ့ဘာတရားတော့အကျိုးတရားရဲ့အကျိုးတရားရဲ့အတူတူပဲမို့လားအေးဒီလိုဆိုတော့ဒုက္ခဒုက္ခလို့ပြောနေတာဟာအကြောင်းတရားမှမဟုတ်ဘူးသူကအကျိုးတရားပဲအကျိုးတရားကအကြောင်းရှိလို့ဖြစ်လာတဲ့အကျိုးတရားပဲမဟုတ်လားအကျိုးတရားတော့မြင်ဒီမှာပါရှိလို့ဖြစ်လာရတာတော့အကျိုးရှိလို့ဖြစ်လာတဲ့အကျိုးတရားဒီလိုမလားအေးအပချိုပင်စရည်ချိုသီးသီးမှဖြစ်တယ်လို့အချင်းပင်စရည်လည်းပါသီးသီးမှတော့အခါပင်စရည်လည်းပါသီးသီးမှလည်းအခါသီးသီးမှပဲဒီလိုမလားအဲ့တော့ဘုန်းတော်ဒကာဓမ္မတွေကအခုဒုက္ခမျိုးစုံနဲ့မတွေ့ရဘူးလားတွေ့ရတယ်လားအဲ့ဒီတရားတွေကတခြားကအကျိုးတရားတွေလားအကျိုးတရားတွေဆိုတော့အေးအတိတိလာတာနဲ့မတူဘူးလားတူလားအတိတိလာတာနဲ့တူတယ်အတိတိလာတာနဲ့တူတယ်ဆိုတော့အတိတိလာတာအေးအချိုမျိုးစင်စိုက်ခဲ့ရင်အချိုတိတိလာမှာပဲအချင်းမျိုးစင်စိုက်ခဲ့ရင်အချင်းတိတိလာမှာပဲဘုန်းတော်ဒကာဓမ္မတွေကအခုဒုက္ခနဲ့အကျိုးတရားတွေရလာတာသည်တခြားကြောင့်ရတာလားဒုက္ခဖြစ်ချောင်းအလုပ်တွေလုပ်ခဲ့လို့ရတာဒုက္ခဖြစ်ချောင်းအလုပ်တွေလုပ်ခဲ့လို့ဒုက္ခနဲ့ကြိုးတရားတွေရနေတာမို့လားဟုတ်တယ်မို့လားဒုက္ခနဲ့ဖြစ်ချောင်းတရားတွေလုပ်ခဲ့လို့ဒုက္ခနဲ့ကြိုးတရားတွေမရဘူးလားရတာအဲဒီဒုက္ခဖြစ်ချောင်းတရားတွေခြားတာသမုဒိယသစ္စာလားသမုဒိယသစ္စာသမုဒိယသစ္စာတရားကဒုက္ခဖြစ်ချောင်းတရားဟုတ်တယ်မို့လားသမုဒိယသစ္စာဗာတရားတော့ဒုက္ခဖြစ်ကြောင်းတရားဒုက္ခဖြစ်ကြောင်းအမှန်တရား သမုဒိယကဒုက္ခဖြစ်ကြောင်းသစ္စာကအမှန်တကူပေါင်းလိုက်တော့ဒုက္ခဖြစ်ကြောင်းအမှန်တရားအဲဒီဒုက္ခသိဖြင့်ဒုက္ခသစ္စာဒုက္ခဖြစ်ကြောင်းအမှန်တရားတွေလောက်ခဲ့တဲ့တွေ့အခုပြစ္ဆောက်ပါဘဝမှာဒုက္ခဆိုတဲ့အကျိုးတရားတွေလာပြီးတော့မရဘူးလားရဟောဒီလိုဆိုတော့ရင်းစင့်မြင့်မြေကဆိုတာလိုပဲအတိတ်ကာလတုန်းကဒုက္ခဖြစ်ကြောင်းလို့ဒီသမုဒိယသစ္စာတွေကိုယ်ကောင်းကလောက်ခဲ့ဘူးလားလောက်ခဲ့တာဘယ်တော့ကလောက်ခဲ့တာတော့အတိတ်ကာလတုန်းကလောက်ခဲ့တာပါဘယ်သူလောက်ခဲ့တာလဲပြီးတော့ကိုယ်ကောင်းတိုင်းလောက်ခဲ့တယ်ဒီလိုမလားကိုယ်ကောင်းတိုင်းဆိုတော့ဒိဋ္ဌိတန်လေးတော့ပါနေတာပေါ့နော်ဒါပေမဲ့ဒီနေရာမှာစကားဖြစ်နေတာပြောလိုက်တယ်လို့မှတ်ပါကောင်းပြီအတိတ်ကာလတုန်းကသမုဒိယသစ္စာတွေဘယ်လိုလောက်ခဲ့တော့ကိုယ်ကောင်းတိုင်းလောက်ခဲ့တာပါအတိတ်ကာလတုန်းကသမုဒိယသစ္စာတွေကတခြားတရားတွေလားဒုက္ခဖြစ်ကြောင်းတရားတွေလားအဲဒီဒုက္ခဖြစ်ကြောင်းသမုဒိယသစ္စာတွေလောက်ခဲ့ပါတယ်လို့အရှင်ဘုရားရမ်းပြီးတော့မစွတ်စွဲပါနဲ့လို့မပြောနဲ့နော်အခုရလာတဲ့မိမိတို့ရဲ့သံဃာမခန္ဓာဘယ်နှပါတော့ဘာသစ္စာတော့အဲဒီခန္ဓာငါးပါးဒုက္ခသစ္စာကြီးရလာတာထောက်တော်အဖြစ်အတိတ်ကာလတုန်းကအကြောင်းသမုဒိယသစ္စာတွေဒုက္ခဖြစ်ကြောင်းတရားတွေလောက်ခဲ့တယ်ဆိုတာမသေးကြဘူးလားသေကြလားအကြောင်းဒုက္ခသစ္စာတရားတွေဘယ်တော့ကလုပ်ခဲ့တော့ဘာကြည့်ပြီးတော့ပြောတာလဲပြီးတော့ပြစ္ဆောက်ပါဘဝမှာဒုက္ခသစ္စာတရားတွေရထားတာကြည့်ပြီးတော့အတိတ်ကာလတုန်းကဒုက္ခဖြစ်ကြောင်းသမုဒိယသစ္စာတရားတွေကိုယ်ကိုယ်တိုင်းလုပ်ခဲ့တယ်ဆိုတာမသေးကြဘူးလားသေကြလားဟောဒီလိုဆိုတော့ဒီဒုက္ခရတာသူများကလာပြီးလို့ရတာဟာကိုယ်ကိုယ်နဲ့လောက်ယူလို့ရတာကိုယ်ကိုယ်နဲ့လောက်ယူလို့ရတာနော်သူများကလာပေးတာလားသူများကဒုက္ခတွေရောက်စေတဲ့တည်းဆိုပြီးတော့ရော့အင်းဆိုပြီးတော့လာပေးတာဟုတ်ရဲ့လားသူများကလာပေးလို့ရတာလားကိုယ်ကိုယ်နဲ့လောက်ယူလို့ရတာကိုယ်ကိုယ်နဲ့ဘယ်လိုလုပ်ခဲ့တယ်လဲလို့ဆိုတော့အတိတ်ကာလတုန်းကကိုယ်ကကုသိုလ်လေးတွေပြုခဲ့တယ်နော်ဘာတွေပြုခဲ့တော့ကုသိုလ်လေးတွေပြုခဲ့တယ်ကိုယ်တော်လေးတွေပြုခဲ့တော့အခုပြစ်တော့ပါပါလူလာပြင်းရတာမလားလူလာပြင်းရတာထောင်းတော်အပြင်အတိတ်ကာလတုန်းကအာကုသို့ပြုခဲ့တာလားကုသို့ပြုခဲ့တာလားကုသို့ပြုခဲ့တယ်ဆိုတာလည်းမသိကြဘူးလားသိကြလားဒါလည်းသိကြနေတာပဲเนาะအတိတ်ကာလတုန်းကကုသို့လေးပြုခဲ့တဲ့အခါကျတော့ဘယ်လိုဆုတောင်းခဲ့တယ်လဲဆိုတော့ဩယခုလို့ပြုခဲ့ရတယ်ကုသို့ကောင်းမှုစွစွကြောင့်နောက်တစ်ချိန်မှလူချမ်းသာရရပါလို့ရည်လို့ဆုမတောင်းခဲ့ဘူးလားဆုတောင်းခဲ့လားဘယ်တော့ကဆူတောင်းခဲ့တော့အတိတ်ကာလတုန်းကဆူတောင်းခဲ့တာမဟုတ်လားအဲဒီတော့အတိတ်ကာလတုန်းကလူချမ်းသာရရပါလို့ဟိလို့ဆူတောင်းခဲ့တဲ့အတွက်ရကုတော်တော်ရဲ့ပြစ္ဆုတ်ပံဘဝမှာဟောတာရှိလေးမြို့မှာလာပြီးတော့လူချမ်းသာတွေမဖြစ်ဘူးလားဖြစ်နေရလူချမ်းသာတွေလာဖြစ်နေရတာဒီလိုမဟုတ်လားမသေးကြဘူးလားသေကြလားသေကြပါတယ်နော်အေးဒါလည်းလို့လူချမ်းသာတွေလာဖြစ်ရတာတခြားကြောင့်ဖြစ်ရတာလားအတိတ်တုန်းကသူတောင်းခဲ့လို့ဖြစ်ရတာအတိတ်တုန်းကသူတောင်းခဲ့လို့ဖြစ်ရတာအဲဒီတော့အတိတ်တုန်းကတောင်းခဲ့တဲ့ဆိုရင်မပြေဘူးလားပြေနေပြေနေပါလေလူချမ်းသာတွေကလာပြီးတော့မပြေရဘူးလားပြေရလားကျောက်တော့မြန်မာပြည်မှာမှာဆိုရင်လူတယောက်ဂါရီစီစိနိုင်ဖို့မလွယ်ဘူးဟုတ်တယ်မဟုတ်လားတာချင်းလေးမြို့မှာအိန္ဒိယမှာကားပဲသိရှိတော့အ ਨੇ ဆုံးဟောင်းကြီးသိတာကတော့သုံးလေးစီတော့ရှိတယ်ထင်တာပဲဟုတ်တယ်မဟုတ်လားမြန်မာပြည်မှာကလူတွေနဲ့ပေါ်ပြီးတော့မချမ်းသာဘူးလားချမ်းသာလားရင်းရင်းတင်းတင်းပြောပါအလို့မခံပါဘူးခင်ဗျားတို့ကားတွေယူသွားလို့လည်းမရပါဘူးကောင်းပြီဒါဖြစ်ရင်တော့အဲဒီချမ်းသာဒုက္ခတွေဘယ်လိုပင်ရမြင်ရကြတော့လဲမယ်ခန္ဓာ၅ပါးနဲ့ခန္ဓာ၅ပါးကလည်းဥွတ်ပြီးတော့ပါလာတဲ့ပုံစံတွေဖြစ်တော့တရားတော်ပါရင်ဟောနာသိဆောင်လို့ရပါမလားဟာပြိမာကလူကသာဟောနာသိတွေ့ချင်းတွေ့မယ်ဒုဒ္ဒံချင်းတဲ့ကလူတွေကတော့ဟောနာသိတွေ့မှာမဟုတ်ပါဘူးလို့ပြောလို့မရဘူးဟုတ်တယ်မဟုတ်လားဟောနာသိကတော့ပြိမာကလူတွေလည်းတွေ့မှာဖြစ်တယ်လို့ပြည်နယ်ကလူတွေလည်းပဲတွေ့မှာပဲဘာဖြစ်လို့တော့မေးတော့ခန္ဓာ၅ပါးကြာထားလို့ဘာဖြစ်လို့တော့အဲ့ဒီခန္ဓာ၅ပါးဗာသစ္စာဒီလိုတော့အတိတ်ကာလတုန်းကလူချမ်းသာရရပါလို့ဤလိုဆိုတောင်းခဲ့တာပြီ။တခြားကိုတောင်းလာတာလား၊တခြားလူချင်းလိုတောင်းလာတာလား၊တ ဒုက္ခသစ္စာလိုခြင်းလို့တောင်းလာတာလားဒုက္ခသစ္စာလိုခြင်းလို့တောင်းလာတာမသိကြဘူးလားသိကြလားဒုက္ခသစ္စာလိုခြင်းလို့တောင်းနေသို့သည်မေဃသစ္စာဖြစ်မှာလားသမုဒိယသစ္စာဖြစ်မှာလားသမုဒိယသစ္စာပဲဖြစ်ရမှာပဲမေဃသစ္စာတော့ဘယ်နည်းနဲ့မှမဖြစ်နိုင်ဘူးဟုတ်တယ်မလားမေဃသစ္စာဖြစ်နိုင်မှာမလားလူချမ်းသာလိုခြင်းလို့တောင်းနေသို့သည် မေကသစ္စာမဖြစ်နိုင်ပါဘူး။ဘာသစ္စာမဖြစ်ပါတော့။ဘာဖြစ်လို့လဲပြီးတော့ဟောဒီမှာကြည့်တယ်။အတိတ်ကာလတော့ကတရားနဲ့နေခဲ့တာလား။အဝိဇ္ဇာသင်္ခါရနဲ့နေခဲ့တာလား။အဝိဇ္ဇာကတရားမသိတာလား။သစ္စာမသိတာလား။သစ္စာမသိဘူးဆိုတော့ခန္ဓာ၅ပါးကိုသိရလား။ခန္ဓာ၅ပါးမသိတော့ယုံနာကိုသိရလား။ခန္ဓာ၅ပါးယုံနာနာပါကိုမသိတာကအဝိဇ္ဇာ။ဟုတ်တယ်မလား။ အဲ့ဒီခန္ဓာ၅ပါးယုံနာနှစ်ပါးကိုပုဂ္ဂိုလ်တတ္တဝငါလို့မထင်ငယ်ဘူးလားထင်ငယ်အဲ့ဒီလိုထင်ငယ်တာကဒိဋ္ဌိထင်ငယ်တာကဘာလို့အေးအဲ့ဒီလိုပုဂ္ဂိုလ်တတ္တဝငါဆိုတဲ့အချင်းကြီးရောက်ပြီးတော့ပုဂ္ဂိုလ်တတ္တဝဖြစ်ရပါလို့ငါဖြစ်ရပါလို့လူဖြစ်ရပါလို့နတ်ဖြစ်ရပါလို့အဲ့ဒီလိုတောင်းတဲ့အခါကျတော့တခြားတဲ့တောင်းတာလားတဏှာနဲ့တောင်းတာလား မရရင်မနေပါဘူးဆိုတာကတရားလာဥပါဒနာမရရအောင်ဆုံးတော့ကြတာတရားလာကမ္မဘဝလားကမ္မဘဝဖြစ်ရင်ကမ္မဘဝဆိုတာလည်းသင်္ခါရနဲ့တူတူပါပဲဟုတ်တယ်မလားသင်္ခါရသည်လည်းကမ္မဘဝကမ္မဘဝသည်လည်းပဲသင်္ခါရတရားပဲမဟုတ်လားထိုနည်းတို့သာပါပဲအဝိဇ္ဇာကမရှိကနေပြီးတော့သွားတော့ဟောသုံးယောက်ကတဏှာဥပါဒါကိုမလိုက်ဘူးလားလိုက်တာ အလုံးပေါင်းတဲ့အတိတ်ကာလတုန်းကလူချမ်းသာရရပါလို့ဤလိုထူထောင်ခဲ့တဲ့အပေါ်မှာတောင်းတကြလိုက်မယ်ဆိုရင်အဝိဇ္ဇာကမပါဘူးလားပါလားတဏှာဥပါဒါတွေကိုကမ္မဘဝသင်္ခါရတွေကိုအဲ့ဒီတရားတွေကြည်လိုက်တော့ဗာတိစာတော့သမုဒိယသစ္စာတွေဒီဘက်ကြည်လိုက်တယ်သမုဒိယသစ္စာဒီဘက်ကြည်လိုက်တယ်ဒါကြောင့်မို့လို့အတိတ်ကာလတုန်းကလူချမ်းသာရရပါလို့ဤလိုတောင်းခဲ့တဲ့ဆိုသည်သမုဒိယသစ္စာချေခံပြီးတောင်း ကျောင်းတရားလာသမုဒိယသစ္စာဆိုတာကချမ်းသာခြင်းရဲ့ကျောင်းတရားလားသိရဲ့ခြင်းရဲ့ကျောင်းတရားလားသိရဲ့ခြင်းရဲ့ကျောင်းတရားလားအဲ့ဒီကျောင်းတရားတွေနဲ့တောင်းကြတော့ဟောဒီကုသိုလ်တော့ပြုခဲ့ပါရဲ့ဒါပေမဲ့နော်တောင်းတဲ့သူကတခြားအခြေခံတောင်းတာလားသမုဒိယသစ္စာအခြေခံပြီးတော့သူတောင်းခဲ့တာလားအဲ့တော့သူတောင်းကြတော့ခန္ဓာ၅ပါးလာပြီးတော့မရဘူးလားရပါသစ္စာတွေရတော့ ကိုယ်တော်ပြုခဲ့တဲ့တောင်းတဲ့သူကဒုက္ခရာကြောင်းသူတွေတောင်းခဲ့တဲ့အခါကျတော့တောင်းခဲ့တဲ့အားမျိုးဆိုဘာသစ္စာတွေလာရတော့ဒုက္ခသစ္စာတွေလာပြီးတော့မရဘူးလားရလားအဲ့ဒါဆိုတော့ဒကာရမတွေတော့ဒုက္ခဘောင်းဆောင်တွေ့နေရတာဒီတခြားကြောင့်တွေ့နေရတာလားဆုတောင်းပါခဲ့လို့တွေ့နေရတာလားဆုတောင်းပါခဲ့လို့တွေ့နေရတာဆိုရင်ပါပါမလားမပါပါဘူးဒီလိုမလား အဲ့ဒီတောင်းခဲ့တဲ့ဆိုတဲ့မှာအဝိဇ္ဇာလည်းပါတယ်တဏှာလည်းပါတယ်ဥပါဒါလည်းပါတယ်ကမ္မဘဝသင်္ခါရကောမပါဘူးလားပါလားအဲ့ဒီနေရာ၅မျိုးရှိတဲ့အခါကျတော့အတိတ်ကာလအနေနဲ့ပြောမယ်ဆိုတော့ဝိဇ္ဇာကကောင်းဆောင်လို့ပြောရတာပေါ့နော်ဘယ်လိုကထင်ရှားတော့အတိတ်ကာလအနေနဲ့ပြောရင်ဘယ်လိုကထင်ရှားတော့သောတာပြစ္ဆပန်အနေနဲ့ပြောမယ်ဆိုတော့ဘယ်လိုကထင်ရှားတော့တဏှာကမထင်ရှားဘူးလားထင် အဲ့ဒါကြောင့်လိုချင်မှုတရားကလေးဥသိပြီးတော့ဆူတောင်းခဲ့တာဖြစ်လို့နော်တဏှာဆိုတဲ့တရားတွေအဓိကဖြစ်နေပါတယ်ဒီလိုမလားဒါကြောင့်မို့လို့တဲ့ဘုန်းကြီးတို့သာရိပုတ္တရထဲမှာကတော့တဏှာသမုဒိယဘဝေတဏှာတဏှာဆိုတဲ့သဘောတရားဒီသမုဒိယသမုဒိယသစ္စာဒီဘဝေဖြစ်၏တဲ့ဘယ်လိုပင်သမုဒိယသစ္စာတွေအများကြီးစင်ရထောက်ပြပြီးထောက်ပြထားကြတော့လည်းပဲတကယ်သမုဒိယသစ္စာသမုဒိယသစ္စာသစ္စာဖြစ်တဲ့တရားသည်တခြားတရားလားတဏှာတရားလားတဏှာသမုဒိယဘဝေလို့ဒီလိုဆိုရတာကိုဒီလိုမလားဉာဏ်တဲ့တရားတွေကတော့အရာဖြစ်နေပါလာတဲ့တရားတွေလို့မှတ်ပေါ့နော်အဓိကကောင်းဆောင်ကဘယ်လိုလဲတော့တဏှာဟောဒီလိုဆိုတော့တဏှာဆိုတဲ့သမုဒိယသစ္စာအဲဒီသမုဒိယသစ္စာဆိုတဲ့တဏှာကိုအရင်ကြည့်ပြီးတော့ကြိုးပမ်းခဲ့လို့ပြစ္ဆုတ်ပါမှာတခြားလာရတာလားဒုက္ခသစ္စာလာရတာလားဒီတော့ဒုက္ခသစ္စာမျိုးမျိုးတွေးရတာဒီဒုက္ခမျိုးမျိုးတွေးရတာဒီတဏှာကြောင့်တွေးရတာပါဆိုရင်မှားပါမှာဒုက္ခမျိုးမျိုးတွေးရတာဒီဘယ်လိုကြောင့်တွေးရတော့
တဏှာကြောင့်တွေ့ရတာဒီလိုမဟုတ်လားဘုန်းတော်ဒကာရမတွေကလည်းဒုက္ခတွေ့တော့သာဒုက္ခဒုက္ခလို့ကြီးနေကြတာအဲ့ဒီတဏှာကြတော့စုတ်ခွာနိုင်တဲ့တတ်တည်ရှိရလားအဲတဏှာကလေးကြတော့ခေါင်းကောင်းမမေနှင်းနေတတ်တဲ့လက်မခံဘူးလားလက်ခံထားလားစားကြတာလည်းတဏှာပဲဟုတ်တယ်မဟုတ်လားသွားကြတာလည်းတဏှာပဲဝှက်ကြတာလည်းတဏှာပဲဖြစ်ကြတာလည်းတဏှာပဲဩသာဂရဏအနေနဲ့ပြောလိုက်တော့ရှိကျင်တာလည်းတဏှာပဲနားထောင်ကျင်တာလည်းတဏှာပဲအဲအနတ်တိုင်းကျင်တယ်စားကျင်တယ်ထိကျင်တယ်တွေးကျင်တယ်အဲ့ဒီတရားအလုံးတွေရှားတရားလားတဏှာတရားလားမိမိတို့ရဲ့တဏ္ဍာမှာတသံ္မာလုံးသက်တာတဏှာဆိုတဲ့တရားမကြီးဆိုးခဲ့ဘူးလားကြီးဆိုးခဲ့လားရောရောအဲ့ဒီလိုကြီးဆိုးခဲ့တာတခြားကြောင့်ကြီးဆိုးတာလားဘုန်းတော်တရားဓမ္မတွေကိုယ်တိုင်ကလက်ခံထားလို့ကြီးဆိုးခဲ့တာမဟုတ်လားလက်သာမခံရည်တနာတည်တနာတနာ1မိနစ်1မိနစ်တော့ဘုန်းတော်တရားဓမ္မတွေရဲ့တဏ္ဍနေခွင့်ရပါမလားအခုကြာရင်နေလို့နေခွင့်ရတာဒီတခြားကြောင့်နေလို့ရတာလားလက်ခံထားလို့နေလို့ရတာလားလက်ခံထားလို့နေလို့ရတာပေါ့ဒီလိုမလားတော်ကောင်းတော့ဘာဖြစ်တော့ယုံပြောတယ်တကားလေးရှိတယ်မလားတော်ကောင်းတော့ဘာဖြစ်တော့တော်ကလေးကကောင်းတဲ့အခါကျတော့ယောင်ကလေးတွေကဒီထဲမှာအန္တရာယ်မကင်းဘူးလားကင်းအဲ့လိုကိနတော်ထဲမှာမပျော်ဘူးလားပျော်လားတော်ကောင်းလို့ယုံပျော်တာပါတော်မကောင်းရင်ယုံပျော်ပါမလားဘုန်းတော်ဒကာရမတွေကလက်ခံလို့တဏှာပျော်တာမလားဘုန်းတော်ဒကာရမတွေကလက်မခံရင်တဏှာပျော်ပါမလားဘုန်းတော်ဒကာရမတွေကဒီတဏှာလက်မခံဘဲနဲ့နှိမ့်ထုံးလိုက်မယ်ဆိုဒီတဏှာဒီချက်ချင်းကိုယ်ခန္ဓာတွေကမပြေဘူးလားပြေမလားအခုမပြင်းပဲနဲ့ဒီနနာမြက်တည်နေတာဒီတရားကြောင့်တည်နေတာလားဒကာရမတွေကလက်ခံထားလို့လားလက်ခံထားလို့မလားတော်ကောင်းတော့ဘာဖြစ်တော့တော်ကောင်းတော့ယုံပြောတယ်တဲ့နော်သူနဲ့သူနဲ့ဥပမာကလေးတစ်ခုရှိပါသေးတယ်အဲ့ဒါကတော့ဘာလဲဆိုတော့အမှန်ရှိတော့ဘာဖြစ်တော့ဘာဖြစ်တော့ပြောပါအာမနာပါနဲ့အမှန်ရှိတော့ဘာဖြစ်တော့ခွေးရှိစုတယ်တဲ့ဒီလိုမဟုတ်လားဘုန်းတော်ဒကာရမတွေကတရားနဲ့တူတာလားအမိုက်ပုံနဲ့တူတာလားကျဲကျဲပြောပါဘာနဲ့တူတော့အမိုက်ပုံနဲ့တူတဲ့ဘာနဲ့တူတော့အဲ့ဒီအမိုက်ပုံနဲ့တူတော့တဏှာကဘာနဲ့တူတော့လာပြီးတော့မစုဘူးလားစုလားအခုမှယုံနေရှာတယ်မဟုတ်ပါနဲ့တသံ္ဍာရလုံးကဒီတဏှာကိုလက်ခံလာခဲ့တာမဟုတ်လားအဲ့ဒီတဏှာလက်ခံလာခဲ့လို့လည်းဟောဒီမှာဒုက္ခမျိုးမျိုးမတွေ့ရဘူးလားတွေ့ရလားတွေ့ရတာနော်အေးပုရုဇဉ်ပုဂ္ဂိုလ်များကြတော့ဒီတဏှာကိုရွှေတုံးငွေတုံးလို့သဘောမထားဘူးလားထားပုရုဇဉ်ပုဂ္ဂိုလ်များကလည်းဒီတဏှာကိုဘယ်လိုသဘောထားတော့ရွှေတုံးငွေတုံးလို့သဘောမထားဘူးလားထားလားအရိယာပေါင်းတော်ကောင်းတွေကြတော့ဒီတဏှာကိုရွှေတုံးငွေတုံးလို့သဘောထားတာလားခွေးချီလို့သဘောထားတာလားခွေးချီလို့သဘောထားတာဒီလိုမလားအဲဒါကြောင့်အမှန်ရှိရာရှိရာခွေးချီစုလဲဆိုတဲ့စကားကဘုရားရဲ့ပုဂ္ဂိုလ်ရဲ့အမြင်နဲ့ပြောတာလားအရိယာပုဂ္ဂိုလ်ရဲ့အမြင်နဲ့ပြောတာလားဘုန်းတော်ဒကာရမတွေကအရိယာဖြစ်ချင်တာလားဘုရုသေဖြစ်ချင်တာလားဘာဖြစ်ချင်တော့ကြောင်းမြန်ပြန်ပေးတာတော့အတက်ဖြစ်ဟုတ်တယ်မလားအရိယာဖြစ်ချင်တာလားဘုရုသေဖြစ်ချင်တာလားအရိယာဖြစ်ချင်တယ်အရိယာဖြစ်ချင်တယ်ဆိုရင်ဒီတဏှာကိုဘယ်လိုသဘောထားမလဲခွင့်ရှိလို့သဘောထားလိုက်လက်ခံထားရမလားသုတ်ပြရမလားသောပြရမှာဒီလိုမလားအဲ့ဒီတဏှာကိုတဏှာလုံးလက်ခံလာခဲ့တဲ့အတွက်ဘုန်းတော်ဒကာရမတွေကဒုက္ခမျိုးမျိုးနဲ့မတွေ့ရဘူးလားတွေ့ရလားအဲ့ဒီတော့နော်ဒီတဏှာကြောင့်ဒီဒုက္ခမျိုးမျိုးတွေ့ရတယ်ဆိုတာကဘုန်းတော်ဒကာရမတွေသိသိချာချာသဘောပေါက်ထားဖို့လိုပါတယ်ဟုတ်တယ်မလားသိသိချာချာသဘောပေါက်ထားဖို့လိုတယ်အဲ့လိုမှသဘောမပေါက်ဘူးဆိုရင်ဒီတဏှာကိုပြန်ပြီးတော့ရွှေတုံးရွှေခဲလို့သဘောထားပြီးတော့သိသိဆဲဆဲနဲ့မြက်မြက်နုံနုံနဲ့လက်ခံထားကြအောင်ပဲဆိုရင်နောက်လည်းပဲတခြားနဲ့ထပ်တွေ့ရမှာလားဒုက္ခနဲ့ထပ်တွေ့ရမှာလားအခုပဲဒီနေရာမှာကြည့်လေတဏှာလက်ခံထားပြီးတဲ့ပုဂ္ဂိုလ်ဒီဘာသစ္စာတွေနဲ့နေရတော့အတိတ်တုန်းကလည်းသမုဒိယသစ္စာလက်ခံခဲ့လို့ဒုက္ခတွေနဲ့မတွေ့ရဘူးလားတွေ့ရလားအခုဒီပစ္စုပန်သန္တာပစ္စုပန်ခန္ဓာပစ္စုပန်ဘဝမှာဟောဒီတဏှာဆိုတဲ့တရားကိုရှေတုံးရွှေကဲလို့သဘောထားပြီးတော့လက်ခံထားလိုက်တဲ့အခါကျတော့ဘာသစ္စာတွေပြန်ဖြစ်တော့သမုဒယသစ္စာတွေပြန်မဖြစ်ဘူးလားဖြစ်လားအဲဒီသမုဒယသစ္စာတွေဖြစ်အနာဂတ်မှာဘာသစ္စာတွေပြန်ရအောင်ပါလဲမသိကြဘူးလားသိကြလား အဲ့ဒါကြောင့်မလို့အတိတ်တုန်းကလည်းဒီတဏအာဟုကလည်းဒုက္ခရောက်ခဲ့ရပြီဒကာဓမ္မတွေတော့အတိတ်တုန်းကလည်းဘာအာဟုကလည်းဒုက္ခရောက်ခဲ့ရတော့တဏဆိုတဲ့သမုဒယသစ္စာအာဟုကလည်းဒုက္ခသစ္စာတွေမရဘူးလားရလားအခုပြစ္ဆာပါပါမှာဒီတဏဆိုတဲ့သမုဒယသစ္စာတွေအာဟုကြအောင်မယ်ဆိုရင်အနာဂတ်မှာဘာနဲ့ပြန်တွေ့ရမှာတော့ဒုက္ခသစ္စာနဲ့ပဲပြန်မတွေ့ရဘူးလားတွေ့ရမှာလားအဲ့ဒါကြောင့်ဒုက္ခသစ္စာနဲ့တွေ့ရခြင်းအကြောင်းရင်းနဲ့တရားခံသည်တခြားတရားလားတဏှာတရားလားလောကကြီးမှာဒုက္ခမျိုးမျိုးတွေ့နေရတာသည်တခြားကြောင့်တွေ့နေရတာလားတဏှာကြောင့်တွေ့နေရတာလားတဏှာကြောင့်တွေ့နေရတာဒီလိုမဟုတ်လားဘောရတ္တကရမတွေကအာရိယတွေ့မတွင်းမြင်တာမရမနော်မြတ်စွာဘုရားသခင်ကရောမြတ်ကြီးလက်တဲ့တော်ခါကလာတုန်းကဟောတာဝရိသာနတ်ပြည်မှာတရားမင်းဆိုတာရှိတယ်အဲ့ဒီတရားမင်းကအားရရဲ့အတွက်သူတွေးခဲ့မိတယ်။ဟုတ်တယ်မလား။တရားမင်းမတွေးခဲ့ဘူးလားတွေးခဲ့ဘူးလား။တွေးခဲ့ဘူးလေ။သူကတဏှိသောအခါကလာကြတယ်။သူရဲ့ပုံပိတ်မှပြတ်တာထက်ကနေပြီးတော့နော်။နန္ဒဝဥယျာဉ်ထဲမှာသွားပြီးတော့ပျော်ဖို့ပါဖို့ဆိုပြီးတော့အင်းရောင်ဆင်းကြီးသိပြီးတော့မထွက်ဘူးလားထွက်။အဲ့ဒီလိုဆက်တဲ့အခါကျတော့ဓမ္မရိန္ဒနတ်ပြည့်ရဲ့မင်းရှင်မင်းရင်ပေါ့။အဲ့ဒီတော့ရှင်မင်းဆိုတော့သူ့နောက်မှာချာရချွေရနေကြလည်းပဲအများကြီးပါလာတာပေါ့လေနော်ထိုင်ပြီးတော့သင်္ဘောမှာထိုင်ပြီးတော့သူစဉ်းစားလာဘယ်လိုစဉ်းစားလာတယ်လဲဆိုတော့အော်လောကကြီးကဒုက္ခတွေတည်များပါလားနော်မစင်သာဘူးလားစင်သာလားဘောင်းကြီးကနည်းနည်းလေးတွေးကြည့်အဲဒီစာဖတ်ပြီးတော့အော်နတ်ပြည်မှာအင်မတန်ချမ်းသာသူကပြည့်စုံရပါတယ်ဆိုတော့တရားမင်းလို့ပုဂ္ဂိုလ်ကတော့ဟာနော်လောကကြီးတည်ဆင်းရပါလားလို့တွေးတာခေါင်းသောအဖြစ်နတ်ပြည်လောက်မချမ်းသာတဲ့ဘောင်းကြီးတော့လူပြည်မှာဒုက္ခတွေနဲ့တွေးတာဘာမှမဆန်းဘူးဟုတ်တယ်မလားဒဂရမရိသံသရာမဆမ်းဘူးလားအခုနတ်ပြည်မှာရောက်နေတဲ့တရားမင်းတို့ပုဂ္ဂိုလ်တော်မှာသူရထားတဲ့ဘဝကိုဘယ်လိုတွေးတော့လောကကြီးဒုက္ခတွေတည်းများပါလားမကြီးဘူးလားကြီးလားတရားမင်းတို့ပုဂ္ဂိုလ်ကတော်မှာဒီလိုကြီးနေတဲ့ရေဘုန်းကြီးဒဂရမရိကြီးတာဘာမှသနာစရာမရှိဘူးဟုတ်တယ်မလားကြီးကိုကြီးရပါပဲဘာဖြစ်လို့လဲမိတဲ့အခါကျတော့လူဘဝဆိုတာနတ်ပြည်လောက်မှမချမ်းသာပဲကိုနော်နတ်ပြည်လောက်ချမ်းသာတာမချမ်းသာဘူးလားနတ်ပြည်လောက်မှာမချမ်းသာရင်နတ်ပြည်ရဲ့ရှင်မင်းဖြစ်တယ်နော်တရားမင်းကတော့မှဒီရဲ့ဒီလိုတွေးမျိုးတွေးပြီးတော့ဒီလိုညီးနေတယ်ဆိုရင်လူပြည်ကဒီလိုညီးတာဘာမှမဆန်းဘူးဟုတ်တယ်မလားကဲဒါမင်းရှင်းသက်သွားကြပါစို့တရားမင်းကြီးကတွေးတယ်လောကကြီးတဲ့ဒုက္ခများတာပဲတရားထင်ရတာနော်အဲ့ဒီဒုက္ခတွေဘာကြောင့်ဖြစ်တယ်လဲလို့သူကဆက်ပြီးတော့တွေးပါတယ်တဲ့ဟုတ်တယ်မလားအဲ့တော့ဆက်တွေ့လိုက်တဲ့အခါကျတော့တရားခံအဖြစ်နဲ့ဘယ်လိုသွားမြင်တယ်လဲလို့ပြီးတော့တဏှာကိုသွားမမြင်ဘူးလားမြင်လားဒုက္ခဘောင်းဆုံးဖြစ်ခြင်းရဲ့အကြောင်းရင်းတရားခံနေဘူးလေတော့အော်လောကကြီးဒုက္ခတွေတင်ပြပါလားအဲ့ဒီများသမျှဒုက္ခဘယ်လိုကြောင့်ဖြစ်တယ်လဲဆိုရင်တဏှာကြောင့်ဖြစ်တာပဲတရားမင်းအတွေ့အကြုံမှာနော်ဘယ်လိုကြောင့်ဖြစ်တော့တဏှာကြောင့်ဖြစ်တယ်လို့သဘောမပေါက်ဘူးလားပေါက်လားသဘောပေါက်သွားပြီအဲ့ဒီကဏ္ဍကြောင့်ဖြစ်တယ်ဆိုတော့ဒီဒုက္ခမရအောင်ငါဘယ်လိုလုပ်ရမှာလဲဆက်ပြီးတော့မတွေးဘူးလားတွေးလားအဲ့လိုတွေးတဲ့အခါကျတော့ဒီဒုက္ခမရအောင်ဒီတဏ္ဍသတ်မှဖြစ်မယ်လို့သကြာမင်းကြီးမစဉ်းစားဘူးလားစဉ်းစားလားနတ်သမီးပေါင်းမြောင်များစွာနေတဲ့နတ်သမီးပေါင်းမြောင်များစွာနေငါ့ဘာအယောကဘဂဝတရားတွေနဲ့ခံစားနေတဲ့သကြာမင်းကြီးတော်မှဒီအတွေ့တွေ့တာဒီလိုမလားလောကကြီးဒုက္ခတွေများတယ်ဘယ်လိုကြောင့်များတော့တဏ္ဍကြောင့်များတယ်အဲ့ဒီဒုက္ခမခံစားရခြင်းမှာဘူးဆိုရင်ဒုက္ခတွေနဲ့မတွေ့ခြင်းမှာဘူးဆိုရင်ဘယ်တရားကိုသားရမှာတော့တဏ္ဍတရားကိုသားရမယ်တရားမင်းမတွေ့ဘူးလားတွေ့လားတွေ့တယ်ဆိုတဲ့ကောကဒီလိုအမြင်မှတွေ့တယ်ဆိုတဲ့ကောကတခြားကြောင့်တွေ့နေတာလားသဘောပေါက်လို့တွေ့နေတာလားသဘောပေါက်လို့တွေ့နေတာမဟုတ်လားအဲ့တော့ဘုန်းကြီးတို့ဓမ္မတွေလည်းပဲအခုခေါင်းကြီးတို့ဓာချင်းလေးတို့မျိုးရောက်တယ်ပြီးခဲ့တဲ့30ရက်နေ့ကရောက်တယ်နော်ရောက်တဲ့နေ့ညနေကစပြီးတော့သာရှင်လေးမြို့မှာနေတဲ့လူတွေအကောင်လုံးကြီးတာပဲဟုတ်တယ်မဟုတ်လားဒုက္ခဒုက္ခမကြီးဘူးလားကြီးလားဒုက္ခဒုက္ခအကောင်လုံးကြီးတာပဲမကြီးတဲ့လူတွေရောက်မှာမရှိဘူးเนา ေအဲ့ဒီဒုက္ခလို့သာကြီးနေကြတယ်ဒုက္ခဘာကြောင့်ဖြစ်တယ်ဆိုတဲ့တွေးတော့တွေးတယ်ဘုန်းကြီးတော့သိမတွေးဘူးတရားဓမ္မတွေနော်တရားမင်းကြီးကဒုက္ခဖြစ်ခြင်းရဲ့အကြောင်းတရားကိုစဉ်းစားလို့ကြားဘူးလားရလားဘုန်းတော်တရားဓမ္မတွေအဲ့ဒီလိုစဉ်းစားမိတဲ့လူဘယ်နှယောက်ရှိတော့ဘုန်းကြီးတော့တရားမှရှိတယ်မရှိဘူးဟုတ်တယ်မလားဒုက္ခတွေများတယ်များတယ်လို့သာကြီးနေတာနော်ကာလအာရမဲ့တော့တရုတ်ကလည်းဘုံမောင်းပြည့်ဒီမောင်းပြည့်နေဟုတ်တယ်မလားအဲ့ဒီမှာအဲ့ဒီတော့ကဘာကြောင့်ဖြစ်နေတယ်ဆိုတာဩအစကရေကူကအစကရေကူကဒီကားလေးငါမောဝိပြင်ကောင်းတာငါကနေပြီးတော့လောဘရမဲ့တက်မဲ့ပြီးတော့3သိ4သိ5သိ6သိဝယ်ထားမိတယ်အတွက်ဒီလိုဒုက္ခဖြစ်ရတာဒါတဏှာကြောင့်ဖြစ်တဲ့ဒုက္ခပဲလို့တရားဓမ္မတွေတွေးဖို့မကောင်းဘူးလားကောင်းလားဒါပေမဲ့အဲ့ဒီလိုတွေးတဲ့ပုဂ္ဂိုလ်ဘုန်းကြီးတွေလည်းတရားမှမရှိဘူးဟုတ်တယ်မလားအဲ့ဒီတော့ဉာဏ်ကြီးကမတွေးဘူးလားတွေးလားဒုက္ခတွေဖြစ်တာတရားကြောင့်ဖြစ်တာလားတဏှာကြောင့်ဖြစ်တာလားအေးအဲ့ဒီတဏှာမတန့်နိုင်ရင်ဒီဒုက္ခတွေကြီးမှာမလားဒုက္ခကြီးရင်ဘာတန်းရမှာတော့တဏှာတန်းရမယ်ဟုတ်တယ်မလားဒုက္ခကြီးရင်ဘာတန်းရမှာတော့ဒါတရားမင်းရဲ့အတွင်းတော့ဘုန်းတော်တရားဓမ္မတွေကြတော့ဒုက္ခတော့ကြီးရင်ပါတယ်တဏှာတော့မတတ်ပြရစေနဲ့ဘုန်းကြီးကဒီလိုပဲထင်တယ်ဟုတ်တယ်မလားဒုက္ခတော့မကြီးရင်ဘူးလားကြီးရင်လားငြိမ်ညင်ပါれတဏှာတော့မတတ်ပြရစေနဲ့ပေါ့တဏှာမတတ်ဘဲနဲ့ဒုက္ခငြိမ်မှာမလားဘာဖြစ်မလားပြီးတော့တဏှာကဘာသစ္စာတော့ဘာသစ္စာတော့သမုဒယသစ္စာရှိရင်ဘာသစ္စာရမှာတော့တဏှာသမုဒယသစ္စာများလေဒုက္ခသစ္စာများလေဟုတ်တယ်မလားတဏှာသမုဒယသစ္စာနဲ့ရင်ဒုက္ခသစ္စာနဲ့မှာပဲအဲ့ဒါကြောင့်မလို့ဒုက္ခနဲ့ကျင်ရင်ဒုက္ခကျင်းကျင်ရင်ဒုက္ခငြင်းကျင်ရင်ဘာတန်းရမှာတော့တဏှာတန်းရမယ်။အဲ့ဒီတော့သဘောပေါက်တဲ့အခါကျတော့တရားမင်းကြီးကစဉ်းစားတယ်အေးဟုတ်ပြီ။တဏှာတန်းရင်တော့ဒုက္ခငြင်းမှာပဲဆိုတာကသဘောပေါက်တယ်။ဒါပေမဲ့အဲ့ဒီတဏှာကိုဘယ်လိုတန်းရမှာမသိဘူး။နော်။တဏှာဘယ်လိုတန်းရမှာသူသိလားမသိဘူးလား။မသိပါဘူးတဲ့။အဲ့ဒါတော့မသိတဲ့အခါကျတော့ကဲတဏှာတော့ငါတတ်ချင်ပြီ။အဲ့ဒီတဏှာဘယ်လိုတန်းရမှာလဲမသိဘူး။ဒီတော့တဏ္ဍတကြောင့်နီလကောင်ကလေးတွေရှာဖို့ကာလိုတယ်။ဒါသွားနေရတဲ့စဉ်းစားတာနော်။ဘယ်ကိုသွားနေတာတော့နန္ဒဝဥယျာဉ်ကြီးသွားနေရတဲ့ဘယ်ပေါ်မှာထိုင်ပြီးတော့စဉ်းစားတာတော့ဆင်းပေါ်မှာထိုင်ပြီးတော့စဉ်းစားနေတာ။ဒီလိုမလား။အဲ့တော့စဉ်းစားရင်စဉ်းစားရင်လည်းဖြတ်ခလဲတို့ကဒွေကလေးပေါ်လာ။ဟာဒီတဏ္ဍတအောင်ဒီတဏ္ဍတဖို့ရတဲ့နီလံဖိနေတာကတော့ဒုနတ်ပြေမှာတယောက်မှရှိမှာမဟုတ်ဘူး။လူမြင်မှာတော့ဘုရားရှင်ကဘယ်ကြီးပွင့်နေလဲမြတ်စွာဘုရားကတော့တဏ္ဍသတ္တနဲ့နိလန်းနေဣကံမို့ကြသိမှာပဲမစင်သာမိဘူးလားစင်သာမိလားအဲ့ဒီလိုစင်သာမိတဲ့ခါကျတော့ဟာဟုတ်တယ်မြတ်စွာဘုရားမှတပါတဏ္ဍသတ္တနဲ့နိလန်းဘယ်လို့မှပြိနေမှာမဟုတ်ဘူးဒါကြောင့်မလို့မြတ်စွာဘုရားကငါသွားမင်းပဲကြာလို့ရှိရင်နော်ကြာလို့ရှိရင်မေးဖို့ရတဲ့မေးချင်မေးနေအောင်မယ်အခုသတိရတော့ခင်ဗျားကဒီသွားမေးမှာပဲဆိုပြီးတော့ကဲကဲမင်းတို့ခဏနေခဲ့ကြအောင်ဆိုပြီးတော့နော်ကြံတဲ့အချွေရန်ပေါင်းသိနေအားလုံးအဲ့ဒီမှာထားခဲ့ပြီးတော့တယောက်တည်းမြတ်စွာဘုရားရှင်ကိုလာပြီးတော့မမေးဘူးလားမေးလားမြတ်စွာဘုရားရှင်ကိုလာမေးပါလေအဲ့ဒီအချိန်မှာမြတ်စွာဘုရားသခင်ကိုရမြတ်ကြီးကလည်းပဲသာဝတိပြည်မှာကြောက်တဲ့ကြောင်ရှိတယ်ပေါ့နော်ဇေတဝန်ကြောင်ရဲ့ပောက်ပါရောင်ကြောင်ရဲ့ဘယ်နှကြောင်ရှိတော့အဲ့ဒီနှကြောင်ရှိတဲ့အထက်မှာအဲ့ဒီအချိန်မှာမြတ်စွာဘုရားသခင်ကိုရမြတ်ကြီးကပေါ်ပါရောကြောင့်ပါသတင်းတော်တော်မူလေးပါတယ်တဲ့ဘယ်မှာသတင်းတော်တော်မူလေးတော့အဲဒီပေါ်ပါရောကြောင့်ပါသတင်းတော်တော်မူနေတော့မှတရားမင်းကြီးကတော့မြတ်စွာဘုရားရှင်ကိုခမားသည်ပြေးလာပြီးတော့မြတ်စွာဘုရားရှင်ကိုလာပြီးတော့သူသိကျင်တဲ့မေကုံးကလေးတွေမချဘူးလားချောက်ကိဒါဝရဏိကောပန္နိဘေကုတကိတိတတနာတတသိခရဝိမုတ်တော်ဟောဒီနော်အရှင်ဘုရားတဲ့တပည့်တော်ဣမနာရေးကြည့်ပါတယ်တဲ့ဟုတ်တာပေါ့သူကရေးကြည့်တာပေါ့။ဘုရင်ကမှပျော်ဝဲစားထွက်ဖို့သူကလည်းစီမံထားတဲ့ပုံကပဲ။သူတော့မှလည်းချွေရံနေများကြီးပဲပါလာတာဆိုတော့သူမှချိန်မရဘူး။ချက်ချင်းသူပြန်ရမှာ။အဲဒါကြောင့်မလို့ချိန်မရတဲ့ဒီပြည်တော်ကလည်းရေးကြည့်ပါလေတဲ့။ချိန်ကြကြမနေနိုင်ပါဘူးတဲ့။ဒါကြောင့်မလို့တန်ခိုက်တင်တာချင်းချင်းကလေးနဲ့တဏ္ဍသင်္ကေယဝိဘုတ်တော်တဏ္ဍမှလုံချောင်းဖြစ်တဲ့နေလောင်ကဒီပြည်တော်ကမေးပါလို့မမေးဘူးလားမေးလားတဏှာမှာလုတ်ကင်းကြောင်းဖြစ်တဲ့တရားတရားဖြစ်ပြောရင်တဏှာတန်ကြောင်းတရားဟုတ်တယ်မလားတပည့်တော်အကျယ်လဲနားထောင်ဖို့ရှင်မရပါဘူးတဲ့ တပိတော့ဘာရှင်မရတဲ့အတွက်ဒီပိတော့ကိုချင်းချင်းလေးပဲချင်းချင်းလေးနဲ့လုံလုံလောလောဖြစ်အောင်တပိတော့ကိုဟောပါလို့မြတ်စွာဘုရားကလားမမေးဘူးလားမေးလားအဲဒီလိုမေးတဲ့အခါကျတော့မြတ်စွာဘုရားတကယ်ဗြဟ္မကြီးကနော်တရားမင်းကိုပြန်ပြီးတော့ဖြေတဲ့ဒါရကတရားတဲ့မင်းတဏှာကိုပယ်သချင်ပါတယ်ဆိုရင်ယကိစုဝရဏဝေရေတိဒုက္ခဝါဒုက္ခဝါအဒုက္ခဘာဒုက္ခဝါသောတာသောဝရဏသောအိသံဥပတိဝိဟရတိဝိရာဂဥပတိဝိဟရတိနိရောဓဥပတိဝိဟရတိပရိနိဒ္ဓကဥပတိဝိဟရတိမြန်မာလိုပြန်လာတဲ့အခါကျတော့ဒါယကတရားမင်းတဲ့မင်းတဏှာသချင်ပါတယ်ဆိုရင်မင်းရဲ့တဏ္ဍာမှာတဏှာဖြစ်တာဟာဝေရဏဆိုတဲ့တရားကြောင့်တဏှာလေးတွေဖြစ်တာပါမပြောဘူးလားပြောလားတဏှာဖြစ်တာဘယ်လိုကြောင့်ဖြစ်တော့ဝေဒနာကြောင့်ဖြစ်တယ်ပရိစ္ဆေသမုပ္ပါဒတရားကိုလည်းကြည့်ကြည့်လိုက်ဒီဝေဒနာဖြစ်တရားဘာတွေလဲတဏှာဒီလိုမလားတဏှာဆိုတဲ့တရားဒီဘယ်လိုကြောင့်ဖြစ်တော့ဝေဒနာကြောင့်ဖြစ်တယ်ဝေဒနာဖြစ်တရားဝေဒနာဤဟူသောအကြောင်းတရားကြောင့်တဏှာဆိုတဲ့တရားဒီဥပ္ပစ္စတိဖြစ်၏အဲ့ဒါကြောင့်တဏှာဒီဘယ်လိုကြောင့်ဖြစ်တော့ဝေဒနာကြောင့်ဖြစ်တယ်အဲ့လိုဆိုတော့နော်အဲ့ဒီတဏှာတရားကိုတတ်ချင်ပါတယ်ဆိုရင်မင်းရဲ့တဏှာမှာဝရဏလေးတွေပေါ်လိမ့်မယ်တဲ့အဲ့ဒီပေါ်မဲ့ဝရဏကဘယ်နှမျိုးပေါ်မလဲလို့ပြီးတော့၃မျိုးပေါ်မယ်ဘယ်နှမျိုးပေါ်တော့အဲ့ဒီ၃မျိုးကဘယ်လိုနေလဲလို့မေးတဲ့အခါကျတော့ဒုက္ခဝရဏရဲ့ဒုက္ခဝရဏရဲ့ဥပိ္ပခာဝရဏရဲ့ဘယ်နှမျိုးတော့၃မျိုးဒီနေရာမှာမြတ်စွာဘုရားပြောတာကတော့ဒုက္ခဝါဒုက္ခဝါအဒုက္ခမဒုက္ခဝါဒီလိုပြောတာပေါ့နော်ဒုက္ခဝါဆိုတာကဒုက္ခဝေဒနာဘာဝေဒနာတဲ့တော့ဒုက္ခဝါဆိုတာဘာဝေဒနာတော့ဒုက္ခဝေဒနာအဒုက္ခမဒုက္ခဝါဆိုတာကဒုက္ခလည်းမဟုတ်ဘူးနော်ဒုက္ခလည်းမဟုတ်ဘူးအဲ့ဒီလိုပဲဟုတ်တယ်မလားဒီနေရာမှာမြတ်စွာဘုရားကဥပိ္ပခာလို့လည်းမတတ်ဘူးနော်ဘုရားကလည်းနာမတဘူးဒုက္ခဝေဒနာဆိုတာလည်းရှိတယ်ကွာတဲ့ဒုက္ခဝေဒနာဆိုတာလည်းရှိတယ်ကွာတဲ့မင်းတခါနေရကြတော့ဒုက္ခဝေဒနာလေးပဲခံစားနေလိမ့်မယ်တဲ့တခါနေရကြတော့ဒုက္ခဝေဒနာလေးနဲ့ခံစားနေလိမ့်မယ်တဲ့နော်တခါနေရကြတော့ဒုက္ခဝေဒနာနဲ့ခံစားတာလည်းမဟုတ်ဘူးတဲ့ဒုက္ခဝေဒနာနဲ့ခံစားတာလည်းမဟုတ်ဘူးတဲ့အဲ့လိုအနေထားမျိုးနဲ့မိမရှိလိမ့်မယ်တဲ့မပြောဘူးလားပြောလားအနေထားလေးမင်းပြောတော့ပေါင်းပြုတ်အဲ့ဒီအနေထားကတခြားကခံစားတဲ့သဘောတရားလေးလားအဲ့ဒီတော့ခံစားတဲ့သဘောတရားဆိုတော့နော်ဒုက္ခဝေဒနာယခင်စီဝေဒနာဝေရတိညသဗျာဟုတ်ကဲ့ဝေဒနာဝေဒနာကိုဝေရတိခံစားယူဒီလိုပြောတာကိုဟုတ်တယ်မလားယခင်စီတစ်စုံတစ်ခုသောဝေဒနာဝေဒနာကိုဝေရတိခံစားယူအဲ့ခံစားတဲ့ဝေဒနာကဘယ်လိုတွေလဲလို့မေးတော့ဒုက္ခဝါဒုက္ခဝေဒနာလေးလည်းဖြစ်ခြင်းဖြစ်ဖြစ်ဒုက္ခဝါဒုက္ခဝေဒနာလေးလည်းဖြစ်ခြင်းဖြစ်ဖြစ်အာရုကမဒုက္ခဝါဒုက္ခလည်းမဟုတ်ဒုက္ခလည်းမဟုတ်တဲ့အလဲအလတ်ကလေးလည်းဖြစ်ခြင်းဖြစ်ဖြစ်ဒီလိုပြောတာနော်အဲ့ဒီစကားအရဆိုလို့ရှိရင်ဘယ်လိုကိုခံစားတာတော့ဝေဒနာကိုခံစားဒီလိုတွေပဲမရောဘူးလားရောတကယ်တမ်းကျတော့ဘိဓမ္မာသဘောမှာဝေဒနာရဲ့သဘောကခံစားတတ်တဲ့သဘောရှိတယ်။ဘာသဘောရှိတော့ခံစားရတဲ့သဘောရှိတယ်။ခံစားတတ်တဲ့သဘောရှိတယ်ဆိုတော့ဝေဒနာသည်ခံစားတတ်တဲ့တရား။ခံစားအပ်တဲ့တရားမဟုတ်ဘူး။ခံစားတတ်တဲ့တရား။ခံစားရတဲ့တရားဆိုတော့မြန်မာစကားနဲ့ပြောတော့ကတ္တာပေါ့နော်။ခံစားတဲ့တရားဆိုတာကကံပေါ့။ဘာလို့မလား။မြတ်စွာဘုရားပြောတဲ့စကားတော့ကဘယ်လိုပြောတော့ယံကိစီဝေဒနာဝေရတိဝေဒနာဝေဒနာကိုဝေရတိခံစား၏ဝေဒနာကိုခံစားတယ်ဝေဒနာကိုခံစားတယ်ဆိုတော့ဝေဒနာသည်ခံစားအပ်တဲ့တရားမပြေဘူးလားပြည်နေလားမြန်မာစကားနဲ့ပြောတော့ကံပေါ်ဟုတ်တယ်မလားသောတာပိဋကမဏိနဲ့ပြောမယ်ဆိုကံပေါ်လားကတ္တပေါ်လားကတ္တပေါ်ခံစားအပ်တဲ့တရားလားခံစားတတ်တဲ့တရားလားခံစားတတ်တဲ့တရားအဲဒီတော့ဘုန်းတော်ကဒီနေရာမှာယောမကပါဠိတော်မှာလာတဲ့အတိုင်းမယူပါနဲ့အဘိဓမ္မာမှာလာတဲ့အတိုင်းယူလိုက်ပါဟုတ်တယ်မလားအမှားလာတဲ့အတိုင်းယူရမှာလဲအဘိဓမ္မာမှာလာတဲ့အတိုင်းယူလိုက်တဲ့အခါကျတော့ဒုက္ခဝေဒနာလေးနဲ့ခံစားဒုက္ခဝေဒနာလေးကခံစား ဘလို့ကိုခံစားမှာတော့အာယုံကိုခံစားဘလို့ကိုခံစားမှာပါလေအာယုံကိုခံစားမှာအဲဒီအာယုံကလေးကဘယ်လိုလဲလို့မေးတဲ့အခါကျတော့ဟောဒီမှာသာလာယရဏပစ္စယဖတ်တော့သာသာပစ္စယဝေဒနာနော်အဲဒီနေရာမှာအာယုံကနေရာမှာရှိတယ်ပြီးတော့ဟောဒီမှာသာလာယရဏနေရာမှာရှိတယ်နေရာမှာရှိတော့သာလာယရဏနေရာမှာရှိပေမဲ့သာလာယရဏလားပြီးတော့မဟုတ်ဘူးနော်သလာယရဏသရကမျက်စိနာနေကောင်နေရာကိုစိတ်ကိုပြောတာမလားမျက်စိနာနေကောင်နေရာကိုစိတ်ကိုခံစားတာလားပြီးတော့ဒါတော့မဟုတ်ဘူးဒါပြီးဘလို့ကိုခံစားတာလဲမေးရင်ဟောဒီမှာမျက်စိရှိတော့စိတ်ကလည်းမတိုက်ဘူးလားတိုက်လားအဲ့ဒီစိတ်သရအာယုံကိုမြင်ပြီးတော့မြင်စိတ်မပေါ်ဘူးလားပေါ်လားအေးအဲ့ဒီမြင်စိတ်ဖြစ်တော့ဖဒမဖြစ်ဘူးလားဖဒဖြစ်တော့ဝရဏမဖြစ်ဘူးလားအဲ့ဒီဝရဏဘလို့ခံစားတယ်လဲပြီးတော့ဟောဒီအစင်းဆိုတဲ့အာယုံကိုခံစားဘလို့ကခံစားတော့ဟောပြီးအသေးဆုံးတဲ့အာယုံကိုခံစားလိုက်ပါလေနာရကုကအသံနာရကုကအာနံနာရကုကအယနာရကုကတွေးသိစေရနာရကုကတွေးတော်စေရအဲ့တော့ခံစားဝေဒနာလေးနဲ့ခံစားမဲ့အာယုံဘယ်နှမျိုးရှိတော့6မျိုးဘယ်နှမျိုးပါလေဘယ်လိုတွေလဲလို့မေးတဲ့အခါကျတော့အသင်းအသံအနံတွေးရစေရကြံတွေးစေရဝေဒနာလေးနဲ့ခံစားမဲ့အာယုံဘယ်လိုမျိုးရှိတော့ဘယ်လိုတွေတော့ပြန်ပြောအစင်အတန်အနတ်အရတာအရတာကမခံစားဘူးလားခံစားမှာလားခံစားမယ်ဒီလိုမလားအဲ့ဒီ6ပြောတဲ့မှာတဲ့နောက်ဆုံးဖြစ်တဲ့ကြံတွေးစေရမှာတကားအဲ့ဒီကြံတွေးရကတော့သူကစိတ်ကိုနဲ့တွေးတာဆိုတော့အကောင်ထည့်ရလို့မရှိဘူးပေါ့နော်။ဘာဖြစ်လို့မရှိတာတော့စိတ်ကိုနဲ့တွေးတာပေါ့လေ။စိတ်ကိုနဲ့တွေးတာဆိုတော့အကောင်ထည့်ရလို့သူကတိတိကျကျမရှိဘူး။အကောင်ထည့်ရလို့တိတိကျကျရှိတာကရှင်းပိုင်း၅မျိုး။ဘယ်လိုတွေလဲလို့မေးတော့အစင်အသံအနံအယကတွေးတိတိကျနော်။အဲ့ဒီ၅မျိုးကအကောင်ထည့်ရှိတယ်နောက်ဆုံးပြည့်တဲ့ခြံတွင်းစရာကကောင်းတယ်ရှိလားအဲ့ဒီကောင်းတယ်မရှိတဲ့ဟာကိုခြံထားနော်အကောင်းတယ်မရှိတဲ့တွေးတော့စရာကိုမလုပ်ရပါနဲ့ခြံထားအကောင်းတယ်ရှိတဲ့ရှင်းပိုင်း၅မျိုးကိုယူလိုက်အဲ့ဒီ၅မျိုးကိုယူလိုက်ပြီးတော့သူ့ကိုနံပါတ်1မျိုးပေးလိုက်ဘယ်လိုပေးမလဲဆိုရင်၅ပါးအာယုံကာမဂုဏ်တရားဟုတ်တယ်မလားဘယ်လိုနံပါတ်ပေးမလဲအာဒီလိုကငါးပါးအယောကမကောင်တရားဆိုတာဘယ်လိုတွေတော့လို့မေးတော့အသင်းအတန်အနတ်အယတာဒွိဋ္ဌိတရားဘယ်လိုပြောတော့ဒီလိုတော့ကာမကောင်တရားကာမကောင်တရားဆိုတာကကာမဆိုတာကကျန်တာကောင်ဆိုတာကပွားတာကာမဆိုတာဘာတော့ကောင်ဆိုတာကဘာတော့ပွားတာနော်ကောင်ဆိုတာကဂုဏဆိုတာကလားတာဂုဏဆိုတာကမြန်မာလိုပြန်တော့ပွားတယ်ဆိုတဲ့အဓိပ္ပာယ်ကာမဒရာကတဏ္ဍာဒုံဒရာကပွားတာကဏ္ဍပွားစေနိုင်တဲ့အာယုံတရား၅ပါးဟုတ်တယ်မလားအဲ့ဒါကိုဘယ်လိုခေါ်တော့၅ပါးအာယုံကာမဂုဏ်တရားဘယ်လိုခေါ်ပါလဲမြန်မာလိုပြန်လိုက်တော့ဘယ်လိုပြောမလဲတဏ္ဍာပွားစေနိုင်တဲ့အာယုံ၅ပါးကြံပြောကြည့်စမ်အဲ့ဒီအာယုံ၅ပါးဒီဘယ်လိုကိုပွားအောင်သူကလုပ်နေတဲ့တော့တဏ္ဍာပွားအောင်လုပ်ပေးရတယ်။ဟုတ်တယ်မလား။အဲဒီတဏ္ဍာကလည်းဘလုတ်ကိုရှေခံပြီးတော့ပွားတာလို့မေးတော့ဝေဒနာကိုရှေခံပြီးတော့ပွားတာ။ဘလုတ်ကိုရှေခံပွားတော့အဲဒီလိုဝေဒနာရှေခံပြီးပွားတဲ့အခါကျတော့အဲဒီဝေဒနာကအဲဒီ၅ပါးသောအာယုံကိုတဲ့သူတို့ကမခံစားဘူးလားခံစားလား။အဲဒီလိုခံစားတဲ့အခါကျတော့ခံစားအောင်ခံစားနေအချင်းရဗရမျိုးနဲ့ခံစားမှာတော့ပေါင်းမျိုးဗရမျိုးတော့နံပါတ်1ကကောင်းတယ်လို့ခံစားတာဟုတ်တယ်မလားအစင်ကလေးကိုကြီးလိုက်တယ်ကြားနေတဲ့အစင်ကလေးတွေ့ရင်ဘယ်လိုခံစားမလဲကောင်းတယ်လို့ခံစားတာအဲလိုခံစားလိုက်တဲ့အခါကျတော့ဝေဒနာကိုနံပါတ်ကျတော့ဘယ်လိုတက်ဒုက္ခဝေဒနာနော်ခဏကအဲ့အစင်ကလေးကိုနောက်တစ်ယောက်ကကြီးတယ်သူ့ကြတော့ဒီလိုခံစားလိုက်တယ်မကောင်းဘူးလို့ခံစားတာမကောင်းဘူးလို့ခံစားတဲ့ပုဂ္ဂိုလ်ရဲ့သံတမာကျတော့ဘယ်လိုနံပါတ်တက်မလဲဒုက္ခဝေဒနာဟုတ်တယ်မလားတယောက်နဲ့တယောက်တွေ့ရလားတယောက်နဲ့တယောက်လည်းမတွေ့ဘူးတယောက်တည်းမှာတော့တစ်ချိန်နဲ့တစ်ချိန်မတွေ့ဘူးဟုတ်တယ်မလားဒီတစ်ခါကြည့်လိုက်တယ်ဩကောင်းတယ်လို့ခံစားတယ်ဘာဝေဒနာဖြစ်တော့ ဒုက္ခဝရဏဖြစ်မယ်။နောက်တစ်ချိန်ပြန်ကြည့်လိုက်တော့မကောင်းဘူးလို့ခံစားမယ်ဘာဝရဏဖြစ်တော့ဒုက္ခဝရဏဖြစ်တယ်။နောက်တစ်ချိန်ပြန်ကြည့်လိုက်တယ်ကောင်းတယ်လို့လည်းမခံစားဘူးမကောင်းဘူးလို့လည်းမခံစားဘူးအမှုမဲ့မှတ်ပဲပဲနေလိုက်တယ်ဘာဝရဏဖြစ်တော့ဒုက္ခဥပိ္ပခဝရဏဖြစ်တယ်ဒီလိုမလားပုဂ္ဂိုလ်တရားတည်းရဲ့သန္တာမာရမှာအသိဉာဏ်သောအာယုန်တစ်ခုတည်းကိုကြည့်တာတော့မှဝေဒနာတစ်ချိန်နဲ့တစ်ချိန်ဒုက္ခမတူဘူးလားခင်မြင်နေတဲ့အချိန်တုန်းကဘာဝရဏခံစားပါတော့။ဟောမောင်းလာတဲ့အချိန်ကျတော့ဘာဝရဏနေတဲ့ခံစားပါတော့။ဒီဘောကတော့ဒီဘောကပဲ။ဒီလိုမလား။ကိုယ်ကနှစ်သက်နေတဲ့အချိန်တုန်းကဘာဝရဏလေးဖြစ်နေတော့ဒုက္ခဝေဒနာ။ဟောနှစ်သက်မှုလေးကောင်းပြီးတော့မောင်းတိမှုလေးပေါ်လာတဲ့အချိန်ကျတော့ဘာဝရဏလေးဖြစ်နေပါတော့။ကဲချိန်လည်းမရှိပါဘူး။မောင်းလည်းမမောင်းပါဘူးနော်။စိတ်ထဲကိုထက်မတွက်တော့ပါဘူး။စေတကနေဖယ်ပလိုက်ပါပြီဆိုတဲ့အခါကျတော့မြင်းမြင်းမြင်းကြတော့လည်းချစ်ချင်းမောင်းကြီးရှိသေးတယ်အဲ့ဒါကျတော့ဘာဝရဏလေးနဲ့နေတော့ဘောပိကဝရဏလေးနဲ့မနေဘူးလားနေလားအဲ့ဒီတော့အသင်းဆိုတဲ့အာယုံကိုတွေ့တိုင်းတွေ့တိုင်းဝရဏကလေးမျိုးပေါ်မှာလဲအတန်ဆိုတဲ့အာယုံကိုတွေ့တိုင်းကြားတိုင်းကြားတိုင်းဝရဏကလေးမျိုးဖြစ်တော့အနာတကုနာတိုင်းနာတိုင်းဝရဏကလေးမျိုးတော့အရာတာလည်းကိုစားတယ်စားတယ်ဝရဏဗလမျိုးတော်ခြေတွေ့ကြကလေးခြေတိုင်းခြေတိုင်းဝရဏဗလမျိုးတော်တွေးတော်ကြကလေးတွေးတိုင်းတွေးတိုင်းဝရဏဗလမျိုးတော်သောင်းမျိုးသောင်းမျိုးမဖြစ်ဘူးလားဖြစ်လားဘာဝရဏလေးတော်ဒုက္ခဝေဒနာဒုက္ခဝေဒနာပပိခာဝေဒနာဒီလိုမဟုတ်လားအဲဒါကြောင့်မြတ်စွာဘုရားကပြောတာယံကိသိဝေဒနာဝိရိတိတဲ့ဒုက္ခဝါဒုက္ခဝါအာရောဂဘာဒုက္ခဝါမဲကွာတဲ့မင်းရဲ့သဏ္ဍာန်မှာအာယုံကလေးတွေတွေ့တိုင်းတွေ့တိုင်းကွာတဲ့မင်းဝေဒနာသုံးမျိုးနဲ့မှာတစ်မျိုးမျိုးနဲ့တော့မင်းခံစားမိမှာပဲတဲ့မပြောဘူးလားပြောလားအဲ့တော့ခံစားပါတော့မသေးကြဘူးလားသေးကြလားအေးအဲ့ဒီသုံးမျိုးကဘာလဲဆိုလို့ရှိရင်တခါတခါမင်းဒုက္ခဝေဒနာလေးနဲ့မင်းအဲ့ဒီအာယုံကိုခံစားပါပဲတဲ့နော်တခါတခါကျတော့ဒုက္ခဝေဒနာလေးနဲ့ကောမခံစားဘူးလားခံစားလားတခါတခါဥပ္ပခဝရဏလေးတွေကမခံစားဘူးလားခံစားလားခံစားပါပဲတဲ့အဲလိုခံစားတဲ့အခါကျတော့အတ္တိဝရဏကမင်းဖြစ်တော်ပြတဲ့ဘောဒုက္ခသစ္စာတော်မင်းအောင်မင်းမရှုနိုင်ဘူးဆိုရင်တဲ့ဒါကတော့ခုနဘုန်းကြီးတော်အကျင်းကိုထက္ကရာဖွင့်ရအကျယ်ချက်ပြောတာဟုတ်တယ်မလားတရားမင်းကအကျယ်ပြောခိုင်းတာလားအကျင်းပြောခိုင်းတာလားမြတ်စွာဘုရားကလည်းအကျယ်ပြောတာလားအကျင်းပြောတာလားဒါပေမဲ့ထက္ကရာကအကျယ်ချက်ပြောတော့ဘုန်းကြီးကလည်းပဲဘုရားတရားဓမ္မတွေအကျင့်ချက်ပြရတာပေါ့ဟုတ်တယ်မဟုတ်လားအဲဒီတော့သုခဝရဏလေးနဲ့ခံစားနေတဲ့အချိန်မှာမိမိတဏ္ဍာမှာဘာဝရဏလေးဖြစ်နေတော့ဒုက္ခဝရဏလေးမဖြစ်ဘူးလားဖြစ်နေလားကောင်းတယ်ဆိုတဲ့ခံစားမှုလေးမဖြစ်ဘူးလားဖြစ်နေလားအဲဒီကောင်းတယ်ဆိုတဲ့ခံစားမှုကလေးကိုတဲ့တကယ်လို့သာဖြစ်သဘောပြတဲ့ဘောဒုက္ခသစ္စာသဘောလေးမြင်အောင်မင်းမရှုနိုင်ဘူးဆိုလို့ရှိရင်တဲ့အဲဒီဒုက္ခဝရဏလေးကိုတော့ကြောင်းနေရကြဒုက္ခဝရဏဖြင့်တရားတဏ္ဍာတရားကလေးမဖြစ်ဘူးလားဖြစ်ပါလားဘယ်တဲ့အဲဒီတဏ္ဍာတရားဒီတရားကြောင့်ဖြစ်တာလားဒုက္ခဝရဏကြောင့်ဖြစ်တာလားဒုက္ခဝရဏကြောင့်ဖြစ်မယ်ဒီလိုမလားအဲဒီတော့ဒုက္ခဝရဏလေးဖြစ်လာရင်ဒုက္ခဝရဏကနေပြီးတော့ဒုက္ခဝရဏဖြင့်တရားဘာဖြစ်ပါလဲတဏ္ဍာဖြစ်မယ်တဏ္ဍာဖြစ်ရင်တဏ္ဍာဖြစ်တရားပါလေတော့ဥပါရဖြစ်ရင်ဥပါဒနာဖြစ်เสียပါတော့ကမ္မဘဝဖြစ်တော့ကမ္မဘဝဖြစ်เสียခန္ဓာပါတော့ပါဠိစာတော့ဒုက္ခသစ္စာဒုက္ခလေးမနဲ့မတွေ့ရဘူးလားတွေ့ရမှာလားတခြားကိုလက်ခံထားလို့လားဒုက္ခဝရဏလေးကိုလက်ခံထားလို့လားဒုက္ခဝရဏလေးလက်ခံထားတော့ဒုက္ခဝရဏကတခြားပေါ်ခေါ်လိုက်တာလားတဏှာကိုပေါ်ခေါ်လိုက်တာလားတဏှာပေါ်ခေါ်လိုက်တာပေါ့လားကဲနောက်တစ်ခါကျတော့ကဲကွာတဲ့မင်းရဲ့တဏ္ဍာမှာဒုက္ခဝရဏလေးခံစားတာကောမရှိဘူးလားရှိလားလို့ပြီးတော့ဘယ်လိုဖြစ်မလဲ။ဘုန်းတော်တရားဓမ္မတွေရဲ့တဏ္ဍာကဒုက္ခဝရဏလေးဖြစ်တာမရှိဘူးလားရှိလား။အဲဒီဒုက္ခဝရဏလေးဖြစ်လာရင်လည်းပဲတဲ့နော်။အဲဒီဒုက္ခဝရဏလေးကိုတခြားရှိရမလားဖြစ်ပြရှိရမလား။ဖြစ်ပြမရှိနိုင်ရင်ဒုက္ခဝရဏလေးကလည်းပဲ။ဘယ်သူကပေါ်ခေါ်လာမလဲပြီးတော့ဒီတဏ္ဍာကိုပဲပေါ်ခေါ်လာမှာပဲ။တရားဓမ္မတွေနော်။ဘလို့ဖို့ခေါ်လာမှာတော့ဒုက္ခဝရဏလေးဖြစ်တော့ကလည်းဘလို့ဖို့ခေါ်လာတော့ဒုက္ခဝရဏဖြစ်တော့လည်းဘလို့ဖို့ခေါ်လာပါလဲကဲနောက်တစ်ခါဥပိ္ပခဝရဏလေးဖြစ်ရင်လည်းပဲတဲ့အဲဒီဥပိ္ပခဝရဏလေးကိုဖြစ်ပြရှုနိုင်ရေရှုမရှုနိုင်တော့ကဘလို့ဖို့ခေါ်လာပါလဲ တဏှာနဲ့ပေါ်ပေါ်လာပါပဲဒီလိုမလားအားလုံးချုပ်ပြီးတော့ကြီးလာတဲ့အခါကျတော့ဒုက္ခဝရဏပဲပေါ်ပေါ်ဒုက္ခဝရဏပဲပေါ်ပေါ်ဘုပ္ပိကဝရဏပဲပေါ်ပေါ်ဝရဏဖြစ်เสียပါတော့တဏှာလေးတွေမဖြစ်ဘူးလားဖြစ်လားအဲ့ဒီတော့ဒီနေရာမှာဘုန်းကြီးတော်တရားမကြီးတွေးစရာလေးတော့လည်းလည်းရှိတာပေါ့နော်အေးဒုက္ခဝရဏလေးဖြစ်လို့ရှင်းစရာခင်းစရာအာယုံလေးတွေ့လို့ရှင်းလို့ခင်းလို့ကောင်းတဲ့ခံစားမှုလေးပေါ်လို့တဏှာဖြစ်တာကတော့ထားလိုက်ပါတော့နော်မကောင်းတဲ့ခံစားမှုဒုက္ခဝရဏလေးဖြစ်တဲ့အခါမှာဘယ်လိုနည်းနဲ့တဏှာဖြစ်တယ်လဲလို့မင်းစရာလေးမပေါ်ဘူးလားပေါ်လားအမုံးမဲ့မဲ့နေတဲ့ဥပိ္ပကဝရဏလေးပေါ်တဲ့အခါမှာလည်းဘယ်လိုနည်းနဲ့တဏှာဖြစ်ပါတယ်လို့မင်းစရာမပေါ်ဘူးလားပေါ်လားအဲ့ဒါနဲ့ပတ်သက်လို့ဒေသနာကတော့ဒီလိုဆိုတယ်ဒုက္ခိဒုက္ခပရိယတိဒုက္ခိပိယောတိပတ္တိတိဥပိ္ပခပဏသန္တတဒုက္ခမိစေဝပဏိတာလို့မဆိုဘူးလားဆိုလားမြန်မာလိုပြန်လိုက်မယ်ဆိုလို့ရှိဒုက္ခိဒုက္ခပရိယတိတဲ့ဒုက္ခရောက်နေတဲ့ပုဂ္ဂိုလ်များသည်တဲ့ချမ်းသာဒုက္ခကလေးကိုတောင့်တတတ်ပါလေတဲ့ဒီလိုမလားဒုက္ခဝရဏလေးခံစားနေရတဲ့ပုဂ္ဂိုလ်ဒီဘာကိုတောင့်တတော့ချမ်းသာဒုက္ခလေးမတောင်းတာဘူးလားတောင်းတာလားတခြားကြောင့်တောင်းတာလားဒုက္ခဝရဏခံစားနေရလို့လားအေးဒုက္ခဝရဏလေးခံစားနေရပြီဆိုရင်အဲ့ဒီဒုက္ခဝရဏလေးပျောက်ခြင်းနဲ့ကင်းခြင်းနဲ့မိမိတဏှာကနေဖယ်ရှားခြင်းနဲ့အဲ့ဒါကောကတခြားလားတဏှာသဘောလေးလားတဏှာသဘောလေးပဲမဟုတ်လားတရားရှုတဲ့အခါဒုက္ခဝရဏလေးတွေပေါ်တယ်နားနေခြင်းနဲ့ကြိုက်တယ်အဲ့ဒီလိုပေါ်လာပြီဆိုတော့အနာမပျောက်ခြင်းမူလားပျောက်ခြင်းလားအဲ့ဒီလိုပျောက်ခြင်းလားတခြားသဘောလားတဏှာသဘောလားเออทุกข์ทุกข์ปัจจัยดีเด้ทุกข์วรณานี่ขันธ์ได้อย่างนี้ဆိုရင်ทุกข์ชันตาทุกข์ဆိုတော့แต่ชันตาทุกข์ก็หลุดละเด้ตนาเตียะก็เลยมิมิตนามาปล่อยละได้บาเด้ทีละมะล่ะนอกจากทุกข์เป็นยอภิปัจจัยดีเด้ทุกข์วรณานี่ขันธ์ได้ละยะเป็นปกุญญะจ้ะเหรอตีนติยองแย่เด้รู้เปียชื่อยะล่ะนอกถ้าทักกะทักกะขันธ์ได้โหลเด้ตะบอนี่บ่ปองล่ะบ่ล่ะချမ်းသာဒုက္ခခံစားနေရတဲ့ပုဂ္ဂိုလ်များသည်တောပါပြီတန်ပါပြီလို့များရှိရလားဒီနဲ့ပေါ်ပြီးတော့ချမ်းသာတာမခံစားခြင်းမလားခံစားခြင်းလားအဲ့ဒါတခြားလားတဏှာလားအဲ့ဒီတော့ဒုက္ခဝရဏခံစားနေရတဲ့ပုဂ္ဂိုလ်ကလည်းပဲဒုက္ခကိုတောင်းတတာဖြစ်တော့တဏှာပဲဟုတ်တယ်မလားဒုက္ခဝရဏခံစားနေရတဲ့ပုဂ္ဂိုလ်ကလည်းသူကသူတက်ပေါ်ပြီးတော့ချမ်းသာတာကိုတောင်းတတဲ့အခါကျတော့တခြားဖြစ်မလားတဏှာဖြစ်မလားဥပိ္ပခပါဏသန္တတဒုက္ခမိစေဝပဏိတာဥပိ္ပခဝရဏလေးနဲ့ခံစားနေရတဲ့ပုဂ္ဂိုလ်များကြတော့လည်းပဲနော်ဆင်းအဲမိမိရဲ့တဏ္ဍာမှာချစ်သေးနေမဟုတ်မောင်းသေးနေမဟုတ်အမှုမဲ့မဲ့နေလိုက်တဲ့အခါကျတော့ဩသူရဲ့ကုက္ကကိုမကုသဘူးဒီလိုနေရတာတဲ့ငင်းကြတာပဲလို့မတွေးဘူးလားတွေးလားအဲ့တော့ငင်းကြမှုလေးတောင်းတာကလည်းတရားသဘောလားတဏ္ဍာသဘောလားတဏ္ဍာသဘောပဲမို့လားဥပိ္ပခပါဏသန္တတဥပိ္ပခဆိုတဲ့သိလိရှုတတ်တဲ့သဘောအမှုမဲ့မမဲ့ဒိဋ္ဌတဲ့သဘောတည်တယ်ပဲနော်သန္တတအိမတဉာဏ်ကြီးတဲ့သဘောရှိတာပဲတဲ့ဒီလိုမလားအဲ့ဒီဉာဏ်ကြီးမှုကလေးကိုလုံးချင်ပါတယ်ဆိုရင်ဉာဏ်မှုကလေးကိုသဘောကျပါတယ်ဆိုရင်အဲ့ဒါလည်းတခြားသဘောလားတခြားသဘောလားအဲ့ဒါကြောင့်မိမိရဲ့တဏ္ဍာမှာဘာဝရဏပဲပေါ်ပေါ်ဝရဏဖြစ်เสียပါတယ်လို့တဏ္ဍာဒီလိုမလားအဲ့ဒီတော့လူရင်းချုံလိုက်တော့တဏှာတရားတွေတခြားကြောင့်ဖြစ်တာလားဝေဒနာကြောင့်ဖြစ်တာလားအဲ့ဒီတော့ဆိုရင်ဒီတဏှာတရားမပေါ်ခြင်းမဘူးဆိုရင်တခြားဖြစ်ပြရှိရမှာလားဝေဒနာဖြစ်ပြရှိရမှာမိမိတဏှာမှာဘာဝေဒနာပဲပေါ်တဲ့ဝေဒနာဘာလို့မလဲဖြစ်ပြရှိလိုက်တော့ဝေဒနာဒီမြဲသလားမမြဲဘူးလားမမြဲတဲ့အတွက်တခြားတရားလားအနိစ္စတရားလားအနိစ္စတရားဒီလိုမလားအနိစ္စတရားဖြည့်ချင်းပြည့်ချင်းသဘောတရားမြဲတမ်းရှိတဲ့အခါကျတော့ဟောချမ်းသာတဲ့တရားလားဆင်းရဲတဲ့တရားလားဒုက္ခတရားလေးမဖြစ်ဘူးလားဖြစ်နေလားအဲဒီဝရဏတရားလေးတွေဖြစ်တယ်ဖြစ်ပြီးတော့ပြတ်တယ်ကိုယ်လိုတဲ့ဖြစ်တာလားအကြောင်းကြောင့်ဖြစ်တဲ့အကျိုးတရားလားအကြောင်းပြတ်တော့အကျိုးကဘာဖြစ်မှာတော့မပြတ်ဘူးလားပြတ်လားကိုယ်လိုခြင်းလိုဖြစ်တာလားသူသဘောတည်းသူဖြစ်နေတာလားအတ္တတရားလားအနတ္တတရားလားအနိစ္စဒုက္ခအနတ္တတရားငါမှမပိုင်မဲ့ငါနဲ့မှမဆိုင်မဲ့ဒါဖြစ်ဖြစ်ပြတ်တဲ့သဘောတရားပါပဲလို့အဲဒီလိုသဘောပေါက်သွားတဲ့အခါကျတော့ဒီဝရဏနဲ့ပတ်သက်ပြီးတော့ခံစားလို့တဲ့သဘောသာယာတဲ့သဘောနှိမ့်တဲ့သဘောတဏှာသဘောလာလားမလာတော့ဘူးလားမသိဘူးလားသိသွားလားတခြားရှုလို့လားဝေဒနာရှုလို့လား အဲဒါကြောင့်မြတ်စွာဘုရားကယံကိစီဝရဏဝိရတိတဲ့ဒုက္ခဝါဒုက္ခဝါဒုက္ခမဒုက္ခဝါသောတာတုဝရဏတုအနိစ္စနုပ္ပတိဝိရတိအဲဒီဝရဏကမေအနိစ္စမြောင်ရှုပါဒီလိုမလားဝိရာကနုပ္ပတိဝိရတိဩတန်ယဝေယတ္တပ္ပစီယဘာမှမရှိဘူးအေးတန်ယဝေယတ္တပ္ပဘုရားမကောင်းတဲ့သဘောတရားပါပဲလို့အဲဒီလိုလည်းမြောင်မရှုရဘူးလားရှုရမလားအဲ့တော့ကျတဲ့အခါကျတော့ပုဂ္ဂိုလ်တတဝါမို့ယောက်ျားမိန်းမမို့ဝေဒနာဆိုတဲ့သဘောတရားလေးမြင်လိုက်တဲ့အခါမှာဒိဋ္ဌိမကင်းဘူးလားကင်းပါလား။တရားဝေယမရှိဘူးလို့သိတဲ့အခါတဏှာမကင်းဘူးလားကင်းပါလား။ဒိဋ္ဌိနဲ့တဏှာကင်းပြီဆိုရင်တဏှာဥပါဒမကင်းဘူးလားကင်းပါလား။တဏှာဥပါဒကင်းတော့ကာမဘဝကမသေးဘူးလားသေးလား။ဗာသစ္စာသေတော့တခြားတော့သဘောတရားသစ္စာသေတာလားဝေဒနာကိုရှုလို့သေတာလား။ဝရဏကဖြစ်ပြပါသိသာရှုတဲ့ဉာဏ်ကပါသိသာဟောသိတာကပါသိသာတော့သမုဒယသစ္စာသိတော့နာဂမဒုက္ခသစ္စာญาသိလားဒုက္ခမငြိမ်းဘူးလားငြိမ်းသွားလားဒီလိုဆိုရင်ဒုက္ခငြိမ်းခြင်းရဲ့ဘာတရားတန်ရမယ်တဏှာတရားတန်ရမယ်တဏှာသိခြင်းရဲ့ဘာကိုရှုရမယ်ဝရဏရှုတော့ဘာမြောင်ရှုရမှာတော့ဖြစ်ပြမြောင်ရှုဖြစ်ပြကပါသိသာအဲ့ဒီတည်းဘုရားရှင်ကရမေကြီးဟောလာတဲ့အခါကျတော့တရားမင်းကြီးသဘောမပေါက်လားပေါက်သွားလားဘုန်းကြီးတို့ကဓမ္မတွေကသဘောမပေါက်လားပေါက်လားဒုက္ခမတွေ့ခြင်းရင်ဘာတရားတတ်ရမလဲတဏှာတရားတတ်ခြင်းဘာကိုရှုရမလဲအဲ့ဒီလမ်းစဉ်တိုင်းရင်ဒုက္ခကရောမှမတွေ့ပါဘူးလို့ဟုတ်တယ်မလားအဲ့ဒီတော့သဘောပေါက်ပြီတဲ့ကလားမိတို့ရဲ့တဏှာမှာဒုက္ခခံသိခြင်းရာဖြစ်တဲ့နိဗ္ဗာန်ချမ်းသာရကြပါတယ်ဆိုရင်ဘာဝရဏပဲပေါ်တဲ့ဝရဏကဖြစ်ပြမြောင်ကြီးဖြစ်ပြမောကြီးဖြစ်ပြသောကြီးပြီးတော့ဒုက္ခခံသိငြိမ်းရခဲ့တဲ့နိဗ္ဗာန်ချမ်းသာရအောင်ကြိုးစားကြပါလို့တိုင်တော်ရင်သာဓုသုံးညခေါ်ကတရားပွဲညီကုန်းချုံလိုက်ပါလေအေးကြမ္မာချမ်းသာသာဖြစ်မြတ်စွာဘုရားရှင်သန္တနာမြတ်ကြီးကိုနေလာတဲ့ဖိုက်တက်လေအောင်ကျေးဇူးဆောင်ရှားထပ်ပါနဲ့သောသာသနာ့ပြုပုဂ္ဂိုလ်တို့ပုဂ္ဂိုလ်များများဖြစ်ကြပါစေ။